to the Voice of America in Burmese.
မင်္ဂလာရှိရဲ့မနေ့ခင်မှာသောရရှင်နေစိတ်လက်ကြည်သာကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဇူလိုင်လ16ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ24-50-51တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
။မင်္ဂလာပါခင်ဗျာ။ခုနှစ်ဖက်ထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကျွန်တော်စမိုးဝီလိုညားသွားမှာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထိပ်သီးတွေ့ဆုံမှုပြုလုပ်ဖို့အချိန်မိုင်းလိုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွေ့ဆုံမှုပေါ်မျှော်လင့်ချက်မှတ်ထားသလိုဥရောပသမ္မတကလည်းအစဉ်အလာရအမေရိကန်ရဲ့အနီးစပ်ဆုံးမိတ်ဆွေမဟာမိတ်မိတ်ဆွေဖြစ်တယ်ဆိုတာကိုညင်းဆန်လိုက်ပါတယ်။နောက်ပြီးတော့ကိုရီးယားစစ်ပွဲတုန်းကကျွမ်းကျင်ခဲ့တဲ့အမေရိကန်စစ်တီရုပ်ကြွင်းတွေကိုပြန်လည်ပေးအပ်ဖို့အတွက်မြောက်ကိုရီးယားနဲ့အမေရိကန်တာဝန်ရှိသူတွေမကြခင်ကဆွေးနွေးကြပါတယ်ဒီကြောင်းနဲ့တူတခြားထူးခြားတဲ့သတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ21ရာစုပင်လုံးညီလာခံဆွေးနွေးဆုံးဖြတ်ချက်တွေအခုဆိုရင်၄ချိန်မြောက်ရှိလာပြီဖြစ်တဲ့အတွက်နိုင်ငံရေးအရတိုးတက်မှုတွေရှိတယ်လို့ပြောကြလိုက်ပါတယ
်ပြဿနာအတူတကွမဖြေရှင်းနိုင်သေးဘူးเนาะတော့ပြဿနာအတူတကွဖော်ထုတ်တယ်ဆိုတာကအင်မတန်မှကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ကျွန်တော်ပြောချင်တယ်
UBDJZ ရဲ့ဒုက္ခတာဒေါက်တာစလိုင်းလျံမုံစာကောင်ပြောကြတော့တာပါဒီအကြောင်းသတင်းပေးဖို့ကြံကိုနားဆင်ရမှာဖြစ်ပါတယ်တခါမြန်မာရေးရဆွေးနွေးကံမြန်မာပြည်မှာပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကဘာတလားထူးခြားစံပြသတင်းတွေကိုနားဆင်ရဖို့လည်းရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပြပါဦးခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထိပ်သီးတွေ့ဆုံမှုပြုလုပ်ဖို့နိုင်ပိုင်းနာလူတော့တဲ့အချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွေးဆမှုပေါ်မျှော်လင့်ချက်မှထားသလိုဥရောပသမ္မတဟာအစဉ်လာရအမေရိကန်ရဲ့အနီးဆက်ဆုံးမဟာမိတ်မိတ်ဆွေအဖွဲ့ဖြစ်တယ်ဆိုတာကိုလည်းညင်းဆန်လိုက်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အကြီးအမားဆုံးရန်သူဟာဘယ်သူထင်တယ်လဲဆိုပြီးတော့ CBS သတင်းဌာနကသမ္မတထရန့်ကိုမေးမြန်းခဲ့ရမှာကျွန်တော်တို့မှာရန်သူတွေအများကြီးရှိနေတယ်လို့သူ့အနေနဲ့ထင်တဲ့အကြောင်းသမ္မတထရန့်ကဖြေကြားလိုက်ပါတယ်အခုဥရောပသမ္မတကိုခင်ဗျားမထင်ဘူးမဟုတ်လားဒါပေမဲ့သူတို့ဟာရန်သူအဖွဲ့တစ်ဖွဲ့ဖြစ်တယ်လို့ပြောဆိုပါတယ်ရုရှားဟာဆိုရင်လည်းတေးကြတဲ့ရန်သူတွေကအဖွဲ့တစ်ဖွဲ့ဖြစ်တယ်လို့လည်းသမ္မတထရန့်ကပြောဆိုလိုက်ပါတယ်ရုရှားသမ္မတပူတင်နဲ့တွေ့ဆုံမှုအတွက်ဖင်လန်နိုင်ငံဟဲလ်ဆင်ကီမြို့ကိုသမ္မတဒေါ်နယ်ထရန့်တောရောက်နေစီမှာပဲသမ္မတထရန့်ရဲ့မှတ်ချက်ပြုစကားကိုထုတ်လွှင့်နေတာဖြစ်ပါတယ်ဆွေးနွေးပွဲမှာမစ္စတာပူတင်နဲ့ပူးပေါင်းလှုပ်ကြိုင်လို့ရနိုင်တဲ့ကိစ္စတွေကိုရှာဖွေမှာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်ရုရှားသမ္မတပူတင်ဟာအနောက်နိုင်ငံတွေရဲ့အဖွဲ့အစည်းတွေဖြစ်ကြတဲ့ NATO နဲ့ EU အဖွဲ့တွေကိုဝေဖန်တိုက်ခိုက်ပြောဆိုနေတာလည်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ပါရဲ့ရှင်အခုလို့အမေရိကန်ရဲ့ရန်သူတွေထဲမှာဥရောပနိုင်ငံတွေပါဝင်နေတဲ့အထက်မှာ NATO မဟာမိတ်အဖွဲ့ဝင်26နိုင်ငံတဲ့ဥရောပနိုင်ငံတွေကအများစုဖြစ်တာကြောင့်သူတို့ထည့်ဝင်ရမယ့်ငွေကြေးပမာဏအတိုင်းမပေးကြတာဟာအမေရိကန်စီကအသာစီးအကျိုးမြတ်ယူနေတာဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်ရုရှားနိုင်ငံဆိုလို့ရှင်လေအမေရိကန်ရဲ့တေချာပေါက်ရန်သူဖြစ်ပြီးတော့တရုတ်ဟာဆိုရင်လေစီးပွားရေးအရာအမေရိကန်ရဲ့ရန်သူဖြစ်တယ်လို့ထရန့်ကတစိတ်တက်ပြီးပြောကြားသွားပါတယ်ဒါအပြင်လောင်စာဆီအတွက်ဂျာမနီနဲ့ရုရှားနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုကြည့်မယ်ဆိုရင်ဂျာမနီဟာရုရှားကိုဒေါ်လာဘီလီယံနဲ့ချီပေးနေရတဲ့အပေါ်မှာလူတွေအမျက်ဒေါသထွက်နေကြကြောင်းနဲ့ဂျာမနီကရုရှားကိုအလျှော့ပေးလိုက်သလားဆိုတဲ့မေးခွန်းထွက်ပေါ်လာကြောင်းသူကပြောပါတယ်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကတော့အရှိဂျာမနီကိုရုရှားကဘလို့လွှမ်းမိုးခဲ့တယ်လဲဆိုတာသူကိုယ်တိုင်အတွေ့အကြုံရှိခဲ့ပေမဲ့1990ခုနှစ်ခေတ်ကအရှိနဲ့အနောက်ဂျာမနီပေါင်းစပ်နိုင်ခဲ့ပြီးလွတ်လပ်တဲ့မူဝါဒတွေနဲ့ဆုံးဖြတ်ချက်တွေကိုဂျာမနီအနေနဲ့ချမှတ်ဆောင်ရွက်နိုင်ကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်အလားတူဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တုစ်ကလည်းဥရောပနိုင်ငံတွေနဲ့ရန်သူတွေဖြစ်တယ်လို့သမ္မတထရန့်ရဲ့ပြောဆိုချက်ကိုပယ်ချလိုက်ပြီးအမေရိကန်နဲ့ဥရောပဟာအကောင်းဆုံးမိတ်ဆွေနိုင်ငံတွေဖြစ်ပြီးရန်သူတွေပါလို့ပြောဆိုနေတာတွေဟာအတူအရောင်သတင်းတွေဖြန့်ဝေနေတာသာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်
။ကိုရီးယားစစ်ပွဲဖြစ်ပွားစဉ်ကပါဝင်ခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ကျွမ်းကျင်တဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုပြန်လည်ပေးအပ်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံတွေကစစ်ဗိုလ်ချုပ်ကြီးတွေတွေ့ဆုံဆွေးနွေးနေကြပါတယ်။ကိုရီးယားအမေရိကန်တပ်ဖွဲ့နဲ့ကုလသမဂ္ဂတပ်ဖွဲ့ရဲ့ဦးစီးချုပ်လေးတပ်ဗိုလ်ချုပ်မိုက်ကယ်မီနီဟန်ဟာမြောက်ကိုရီးယားဗိုလ်ချုပ်ကြီးတစ်ယောက်နဲ့တောင်နှက်မြောက်ကိုရီးယားနှစ်နိုင်ငံကြားနယ်စပ်မှာရှိတဲ့စစ်မဲ့ဇုံပန်မွန်ဂျုံကြီးရွာမှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့တယ်လို့ကိုရီးယားသတင်းမြစ်တွေထံကသိရှိရပါတယ်။ ဒါဆိုရင်နှစ်ဖက်စစ်ဗိုလ်ချုပ်ကြီးတွေကြားမှာ၉နှစ်အတွင်းပထမအဦးဆုံးတွေ့ဆုံလာလည်းဖြစ်ပါတယ်ဒီတွေ့ဆုံမှုဟာနှစ်ဖက်ကြားဂရိကဝတ်ထားရှိခဲ့ကြတဲ့အတိုင်းအကျိုးရှိစွာနဲ့ပူးပေါင်းဆောင်ရွက်မှုရှိကြပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောဆိုလိုက်ပါတယ်စစ်ပွဲကနေအိမ်ပြန်ရောက်လာကြတဲ့အမေရိကန်စစ်သည်ခန့်မှန်းကြီး9,300 ကိုရှာဖွေရေးလုပ်ငန်းတွေပြန်လည်စတင်မှုအတွက်နှစ်ဖက်ကြားမှာသဘောတူညီမှုရရှိခဲ့တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ဗိုလ်ချုပ်ကြီးတွေဟာဒီကနေ့တနင်္လာနေ့မှာပြန်ပြီးတော့တွေ့ဆုံကြဖို့လည်းရှိနေပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်ပဋိပက္ခကြောင့်2018ခုနှစ်ပထမ6လတာကာလအတွင်းအရက်သား1,900နီးပါးတေဆုံးခဲ့ရကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။အဲ့ဒီလောက်တူညီတဲ့ကာလအတွင်းတေဆုံးမှုနှုန်းဟာပြီးခဲ့တဲ့10နှစ်တာအချိန်နဲ့နှိုင်းယှဉ်မယ်ဆိုရင်အများဆုံးဖြစ်တယ်လို့ဆိုပါတယ်။အာဖဂန်မှာရှိတဲ့ကုလသမဂ္ဂကူညီထောက်ပံ့ရေးအဖွဲ့ကနေအရက်သားတွေထိခိုက်တေချေမှုနဲ့ပတ်သက်တဲ့နှစ်ဝက်အစီရင်ခံစာကိုတနင်္ဂနွေနေ့ကထုတ်ပြန်ရမှာ6လအတွင်းထိခိုက်ဒဏ်ရာရတဲ့အရက်သားပေါင်း3,500နီးပါးရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းထိခိုက်ဒဏ်ရာရသူအရေအတွက်ကတော့2018ခုနှစ်ပထမ6လတာကာလနဲ့နှိုင်းယှဉ်မယ်ဆိုရင်300ခန့်နှုန်းကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့လကအစ်ပွဲတော်ကာလအတွင်းအာဖဂန်အစိုးရကနေတာလီဘန်အဖွဲ့နဲ့3ရက်ကြာတစ်ဖက်သက်အပြစ်ခတ်ရစဲခဲ့တဲ့အချိန်အတွင်းအရက်သားတွေပေါ်ထိခိုက်မှုမရှိခဲ့ဘူးလို့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီကအချိန်ကာလမှာအရှိတ်ဘက်နန်ဂါဟာခရိုင်အတွင်း IS အကြမ်းဖက်အဖွဲ့ကသူ့ရဲ့လုပ်ရပ်ပါလို့ကြေညာခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုနှစ်ကြိမ်ဖြစ်ခဲ့ပြီးအရက်သားတွေထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9683လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကနိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံတောင်ပိုင်းကိုဖြတ်ပြီးတော့မလေးရှားနိုင်ငံကိုတရားမဝင်လူကုန်ကူးမှုကိုနှိမ်နှင်းနေတဲ့ထိုင်းရဲတပ်ဖွဲ့ရဲ့အထူးစီမံချက်ကာလအတွင်းလူကုန်ကူးဂိုင်းမှာပါဝင်ပတ်သက်နေသူ23ဦးကိုဖမ်းဆီးနိုင်ခဲ့တဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။မေလကစတင်ခဲ့ပြီးဇူလိုင်လမှာအဆုံးသတ်ခဲ့တဲ့ထိုင်းရဲတပ်ဖွဲ့ရဲ့နှိမ်နှင်းစီမံချက်ကာလအတွင်းမှာလူကုန်ကူးဂိုင်းအုပ်စုတွေတရားမဝင်အသုံးပြုနေတဲ့လူမှန်ခိုးလမ်းကြောင်းကိုဖော်ထုတ်နိုင်ခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရေနောင်းမြို့နားမှာရှိတဲ့မြန်မာကျွန်းတစ်ကျွန်းဖြစ်တဲ့ခေါ်ဆောင်ကနေလူကုန်ကူးမှုလမ်းကြောင်းကိုစတင်ခဲ့တာဖြစ်ပါတယ်။ရနောင်းကိုတရားမဝင်ရောက်ရှိလာတဲ့သူတွေကိုထိုင်းနိုင်ငံရဲ့တောင်ပိုင်းအဓိကမြို့ဖြစ်တဲ့ဟတ်ဂျိုင်ကိုမပို့ခင်မှာဘတ်ကားတွေနဲ့ချွန်ဖုန်နဲ့ပတ်တလောင်စတဲ့နေရာတွေစီအရင်ခေါ်ဆောင်သွားကြတယ်လို့ထိုင်းရဲဘုတ်ချုပ်ဆူရာချက်ဟက်ဖွဲကပြောဆိုပါတယ်။အဲ့ဒီနောက်မှာတော့ဟတ်ဂျိုင်မြို့ကတစ်ဆင့်ထိုင်းမလေးရှားနယ်စပ်မြို့တွေဖြစ်တဲ့စရာအိုဓမ္မမိုးရင်ရှာကိုင်ကလော့စတဲ့မြို့တွေကိုပို့ပြီးတော့နောက်ဆုံးခရီးဖြစ်တဲ့မလေးရှားနိုင်ငံတွေကိုတော်ရီကဖြတ်ပြီးတော့လမ်းလျှောက်သွားကြတယ်လို့ဆိုပါတယ်။တရားမဝင်လာကြသူတွေထဲမှာအများစုကရိုဟင်ဂျာတွေဖြစ်ပြီးတော့တခြားမြန်မာနိုင်ငံသားတိုင်းရင်းသားတွေလည်းပါဝင်ကြတယ်လို့ထိုင်းနိုင်ငံရဲဘော်ချုပ်ဆူရာချက်ကပြောဆိုပါတယ်ခင်ဗျာ
။အီရန်နိုင်ငံတောင်ပိုင်းမှာအလုလက်မဲ့အရေးနဲ့အခြေခံဝန်ဆောင်မှုညံပြင်းအားနည်းချက်တွေပေါ်သတင်းတစ်ပတ်ကျော်ကြာလာတဲ့အထိကန့်ကွက်ဆန္ဒပြနေကြတဲ့လူအုပ်ကြီးလူစုကွဲသွားအောင်ရဲတပ်ဖွဲ့ကတက်ခတ်မှုတွေတနင်္ဂနွေနေ့ကပြုလုပ်ခဲ့ရမှာဒါဇင်နဲ့ချီတဲ့လူတွေထိခိုက်ဒဏ်ရာရရှိသွားပါတယ်။ဘာဆရာမြို့မှာပြုလုပ်နေတဲ့ဆန္ဒပြပွဲကဆန္ဒပြသူတွေဟာတနင်္ဂနွေနေ့ကအစိုးရအဖွဲ့ဌာနချုပ်ကိုဝင်ရောက်စီးနှင်းဖို့ကြိုးပမ်းခဲ့ကြပြီးလုံခြုံရေးတပ်ဖွဲ့တွေကလူစုခွဲခွဲကြားရပါတယ်။လုံခြုံရေးနဲ့ဆန္ဒပြသူတွေကြားအပြန်လှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့စဉ်အတွင်းလူပေါင်း48ယောက်ဒဏ်ရာရရှိသွားတယ်လို့ Writer သတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။
2018ခုနှစ်ကမ္ဘာဖလားဖိုင်နယ်ပွဲကိုဘောလုံးဖိုင်နယ်ပွဲကိုရုရှားနိုင်ငံမော်စကိုမြို့မှာကစားခဲ့ရမှာပြင်တစ်ကခရိုအေးရှားကိုပယ်နတီတစ်ဂိုးအပါဝင်၄ဂိုး၂ဂိုးနဲ့အနိုင်ရရှိပြီးတော့2018ခုနှစ်ကမ္ဘာဖလားကိုဘူးဆွဲသွားပါတယ်ခရိုအေးရှားအသင်းဟာပွဲစကလေးကပြင်တစ်ဖက်ကိုဖိပြီးတော့ကစားနိုင်ပြီးတော့ဂိုးသွင်းဖို့အချိန်ချင်းကြိုးစားခဲ့ပါတယ်ဒါပေမဲ့ပထမပိုင်းမှာ၂ဂိုး၃ဂိုးနဲ့ပြင်တစ်ဖက်ကအနိုင်ရရှိပွဲပါတယ်ဒုတိယပိုင်းစတဲ့အခါမှာပြင်းတစ်ဖက်က2ဂိုးခရိုအေးရှားဘက်ကချီပါဂိုးတဂိုးတွင်းပြီးတော့4ဂိုး2ဂိုးနဲ့ဖြစ်နေခဲ့ပြီးခရိုအေးရှားရဲ့ချီပါဂိုးထပ်မံကြိုးစားခဲ့ပေမဲ့နောက်ပိုင်းမှာဂိုးမတွင်းနိုင်ပဲ4ဂိုး2ဂိုးနဲ့ပဲနိုင်ပြီးတော့ 2018ခုနှစ်ကမ္ဘာဖလားကိုစုခူးသွားတာဖြစ်ပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာကျင်းပတဲ့ Wimbledon Tennis ပြိုင်ပွဲမှာတော့ Serbia နိုင်ငံက Novak Djokovic ကအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။အမျိုးသားတအူးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားရမှာ Novak Djokovic ကတောင်အာဖရိကနိုင်ငံက Kelvin Anderson ကို6-2, 6-2, 6-3နဲ့3ပွဲပြည့်အနိုင်ရသွားပါတယ်ရှင်။
တရင်းနာနေမနဲ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝင်နဲ့မန်းအင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုနားဆင်ရပါမယ်။27ရာစုပင်လုံညီလာခံတတိယအစည်းအဝေးကဆွေးနွေးချက်ဆုံးဖြတ်ချက်တွေကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှမနေ့ကအတည်ပြုရာမှာညီလာခံကိုတင်သွင်းတဲ့အချက်14ချက်ကိုအတည်ပြုနိုင်ခဲ့ပြီးဒီကနေ့မှလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ပါတယ်။၄ချိန်မြောက်ရှိလာပြီဖြစ်တဲ့ဒီညီလာခံကိုနိုင်ငံရေးအရာတိုးတက်မှုအဖြစ် UBDJC ကသုံးသပ်ပါတယ်။နေပြည်တော်မှာကိုရင်သတင်းယူနေတဲ့ VOA သတင်းတော့ကိုမိုးစောပြောပြမှာပါ
။ဟုတ်ကဲ့ဒီလ17ရက်နေ့ကနေ16ရက်နေ့အထိကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာကန္နာကြီး9ရက်အနက်ကနိုင်ငံရေးကန္နာ၊စီးပွားရေးကန္နာ၊လူမှုရေးကန္နာနဲ့မြေယာကန္နာ၄ခုအတွက်စုစုပေါင်း14ချက်ထည့်သွင်းခဲ့ရမှာဒီချက်တွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေက၄ရက်ကြာဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးချက်တွေကိုတနင်္ဂနွေနေ့မှာကျင်းပတဲ့18ကြိမ်မြောက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှပြန်လည်သုံးသပ်ပြီးအားလုံးကိုအတည်ပြုနိုင်ခဲ့ကြောင်းညနေပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UPDJC ရဲ့အတွင်းရေးမှူးဦးဇော်ထေးကပြောပါတယ်
။နိုင်ငံရေးက၄ချက်၊စီးပွားရေးက၁ချက်၊လူမှုရေးက၃ချက်၊နေရာနဲ့သဘောဆောက်ခွင့်ချက်၂ချက်ပေါ့နော်။ဒီလာကံကိုတင်သွင်းခဲ့တဲ့14ချက်မှာအခုနောက်ဆုံးကျွန်တော်တို့အစုဖွဲ့လိုက်ပြီးဆွေးနွေးတယ်ခန္ဓာလိုက်တွေဆွေးနွေးတယ်ပြီးရင်အစုဖွဲ့လိုက်ပြန်ဆွေးနွေးပြီးတော့ယူပီဒီဂျီစီမှနောက်ဆုံးပြန်ပြီးတော့အတည်ပြုပါအတည်ပြုတော့လက်ကောင်တင်ခဲ့တဲ့14ချက်အတိုင်းပဲကျွန်တော်တို့ရရှိပါတယ်
UPDJC ကအတည်ပြုလိုက်တဲ့အချက်14ချက်ကိုတင်းင်းလာနေမှာပြည်ထောင်စုသဘောတူစာချုပ်မှာထည့်သွင်းလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ပါတယ်။2015ခုနှစ်ကနေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးနောက်လက်ရှိကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးအပါအဝင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ၄ချိန်ကျင်းပခဲ့ပြီးဖြစ်ပါတယ်။ဒီညီလာခံ၄ချိန်မှာနောက်ဆုံး2ချိန်မှာသာနိုင်ငံရေးဆွေးနွေးမှုတွေကိုအဓိကလှုပ်ဆောင်နိုင်ခဲ့ကြောင်း UPDJC အတွင်းရေးမှူးတွေကအတိအမှတ်ပြုပြောဆိုပါတယ်။လက်ရှိ27ရာစုပင်လုံတတိယအစည်းအဝေးဖြစ်တဲ့၄ချိန်မြောက်ညီလာခံဟာနိုင်ငံရေးပြဿနာတွေကိုပူပေါင်းဖြေရှာတဲ့အဆင့်ကိုရောက်ရှိလာပြီလို့ဦးစောထေးကပြောပါတယ်
။အခုအချိန်ဒီမှာပြဿနာတွေဘာတွေဘာတွေရှိဆိုအကုန်လုံးကအတိအမှတ်ပြုကျွန်တော်တို့ပြဿနာတွေဖြေရှင်းတဲ့အခါမှာဘယ်လိုပြဿနာတွေရှိနေလဲဆိုတာကိုအတိအမှတ်ပြုလို့ပြောတော့အခုအတိအမှတ်ပြုတာကျော်သွားပြီကျော်သွားပြီးတော့ဒီပြဿနာတွေဘယ်လိုရှင်းမလဲဆိုတော့နီးလန်းရှာတဲ့အခါမှာပူပေါင်းရှာတဲ့အဆင့်ကိုရောက်သွားတယ်အခုကဟိုးရင်ကလေးကရှိခဲ့တဲ့ပြဿနာတွေပြည်လည်သွားအောင်ဘယ်နီးလန်းနဲ့ချင်းကန်မလဲဆိုတော့နီးလန်းရှာတဲ့အဆင့်ကိုအကုန်လုံးကအဲ့ဟာဦးတည်ပြီးလုပ်နေတာသို့တော့သူ့နီးလန်းကိုနီးလန်းတော့နည်းနည်းလေးအငင်းတော့ပွားနေတယ်ဒါပေမဲ့တစ်ချိန်မှာတော့ကျွန်တော်တို့ကဒါတူကြီးရဲ့ချက်ဖြစ်အောင်အခုကဘာဖြစ်လဲဆိုတော့တဖြည်းဖြည်းနဲ့ဒီ process ပုံမှာ NCA ရဖြစ်ပေါ်လာတဲ့နိုင်ငံဆိုတဲ့ဘက်လမ်းကြောင်းကိုအကုန်လုံးကတံပိုးထားတယ်။တမိုင်းတောင်းတစ်ချောင်းပမာဆုံးဖြစ်လာတဲ့အခွင့်အရေးပါ။ဒီအခွင့်အရေးကိုတံပိုးထားတယ်။တံပိုးထားပြီးတော့ကိုကောင်းအောင်ကိုစင်ပြေအောင်နီးလန်းရှာဖွေတဲ့အခြေအနေကိုရောက်နေပြီနော်
။အခြား UPDJC အတွင်းမှုတူဖြစ်တဲ့ဒေါက်တာ Slime လျံပုံစခေါင်းကလည်းလက်ရှိကျင်းပလာခဲ့တဲ့ညီလာခံတွေအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်။ Between ရှိတမိုင်းပုံမှာတိမေဆိုရင်အခုကျွန်တော်တို့လှုပ်လာတဲ့ဟာ2015နဲ့စပြီးတော့ဝင်ချင်ရွှေနေတာဖြစ်တယ်။ဒီကာလကြာမှကျွန်တော်တို့နေနေဟာအချင်းချင်းတွေ့ဆုံနိုင်တယ်အချင်းချင်းအတူတကွစကားပြောနိုင်တယ်အချင်းချင်းညှိနှိုင်းနိုင်တယ်ပြဿနာကိုအတူတကွမဖြေရှင်းနိုင်သေးဘူးနော်။တော့ပြဿနာကိုအတူတကွဖော်ထုတ်တယ်ဆိုတာကအင်မတန်မှကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။အစကကျွန်တော်တို့ကဒီပြဿနာတလုံးကြီးလေးတွေဆိုပြီးတော့မထင်ခဲ့တဲ့ဟာလေးကိုင်းတွေကြည့်လိုက်တာတော့ပေါ်လာတယ်။ဖတ်ရတယ်။ဒီဟာတွေကကျွန်တော်တို့ဒီပေါင်းကုန်စီတမိုင်းရှင်နဲ့ကြည့်မယ်ဆိုရင်ကျွန်တော်တို့အောင်မြင်မှုကအင်မတန်မှကြီးမားတယ်လို့ကျွန်တော်ပြောချင်တယ်
။ဒင်းညီလာခံမှာတော့ NCA ကိုလက်မှတ်မြေထိုးသေးတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့9ဖွဲ့ကလာရောက်ခဲ့တယ်လို့အခြားလက်မှတ်မထိုးသေးတဲ့ထိုင်းမြန်မာနယ်စပ်က KNY မျိုးသားတိုးတက်ရေးပါတီ KNPP နဲ့အိန္ဒိယမြန်မာနယ်စပ်က NSCNK ခေါ်နာဂလက်နက်ကိုင်အဖွဲ့တွေကလည်းလေလာသူဖြစ်ပါဝင်တယောက်ခဲ့ပါတယ် အဓိကအားဖြင့်တိုက်ပွဲတွေမြတ်ဆိုင်နိုင်သေးတဲ့မြောက်ပိုင်းအဖွဲ့ဝင်တချို့နဲ့ NCA လက်မှတ်ရေးထိုးရေးကိစ္စတွေကိုဆွေးနွေးနိုင်ခဲ့တာမကြာခင်ဆွေးနွေးဖို့သဘောတူညီခဲ့တာတွေဟာလည်းတိုးတက်မှုအဖြစ်သုံးသပ်ပါတယ်အချို့သုံးသပ်သူတွေကတော့21ရာစုပင်လုံတတိယစည်းဝေးမှာနိုင်ငံရေးကဏ္ဍအတွက်ခွဲမထွက်ရင်းနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးတွေထက်သွင်းမဆွေးနွေးနိုင်တာကဏ္ဍကြီး5ရပ်အနက်ကလုံခြုံရေးကဏ္ဍကိုထက်သွင်းမဆွေးနွေးနိုင်တာနဲ့ညီလာခံကိုအချိန်မှန်မကျင်းပနိုင်တာတွေအပေါ်မှာဝေဖန်တာတွေလည်းရှိနေပါတယ
်ဒီသတင်းတော့ကုမိုးစောဖြစ်ပါတယ်အခုတခါပြောပြမယ်လူကုန်ကူးမှုသတင်းမှာတော့တိုင်းနိုင်ငံချချင်းဆောင်ပြည်နယ်မှာပြည်ထစာအဖြစ်ရောင်းစားခံရတဲ့အထက်အသက်မပြေသေးတဲ့မြန်မာနိုင်ငံသူတဦးအပါအဝင်မိန်းကလေးတွေကိုထိုင်းရဲတပ်ဖွဲ့ကဇူလိုင်14ရက်နေ့မှာကယ်တင်ခဲ့ပါတယ်။ PUA သတင်းနောက်မအေးမာကသတင်းပေးပို့တာပါ
။ထိုင်းနိုင်ငံရဲနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေဟာချချင်းဆောင်ပြည်နယ်လောင်ကျူးခရိုင်တွင်းကကာရာအိုကေဆိုင်တွေမှာအသက်မပြေသေးတဲ့သူတွေကိုပြည်ထစာတွေအဖြစ်ခိုင်းစေနေကြောင်းတိုင်ကြားချက်အရအခုလိုမျိုးဖမ်းဆီးမှုတွေပြုလုပ်ခဲ့တာဖြစ်တယ်လို့ဆိုပါရယ်လူကုန်ကူးမှုနှိမ်နှင်းရေးတပ်ဖွဲ့ဝင်တွေဟာညပိုင်းမှာကာရာအိုကေဆိုင်ကမိန်းကလေးငယ်နှစ်ဦးကိုဖော်ထုတ်ဆစ်ဆေးပြီးပြည်ထစာအဖြစ်ရောင်းစားခံရမှုတွေကိုသိရှိပြီးတဲ့နောက်စိုင်းရှင်ကိုဝင်ဖမ်းခဲ့ပါရယ်မိန်းကလေးတဲမှာအသက်18နှစ်သာရှိသေးတဲ့မြန်မာနိုင်ငံသူတဦးလည်းပါဝင်နေတာပါသူတို့ရဲ့လုပ်အားကားကိုတစ်လတစ်ကြိမ်သာရှင်းပေးပေမဲ့ပြည်ထစာကောင်းကပေးသလောက်သာရခဲ့ကြတယ်ဆိုပြီးမိန်းကလေးတွေကပြောကြောင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ကာရာအိုကေဆိုင်အတွင်းကိုဝင်ရောက်ရှာဖွေစဉ်မှာရဲနဲ့ဌာနဆိုင်ရာတွေကိုလိုင်းကျေးပေးထားတဲ့စစ်သေးခံအထောက်အထားတွေကိုပါတွေ့ရှိသွားခဲ့ပြီးတဲ့နောက်လိုင်းကျေးယူနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုပါဆက်လက်အရေးယူသွားမှာဖြစ်တယ်လို့လည်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်မြန်မာမိန်းကလေးတွေပြည်တစားအပြည့်ခိုင်းစေခံရတာနဲ့ပတ်သက်လို့မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။တရင်းနာနေမနဲ့ကင်းတရင်းပေးဖို့ချက်တွေဖြစ်ပါတယ်။အခုတော့မြန်မာရေးရဆွေးနွေးကမ်းအစီအစဉ်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာလက်ကင်စမတ်ဖုန်းတွေကိုလူတိုင်းနီးပါးဝယ်သုံးနိုင်တဲ့အခြေအနေရောက်ခဲ့ပြီးနောက်ပိုင်းပြည်သူတွေကမှတရင်ကိုရယူမျှဝေတဲ့ပုံစံတွေလည်းတိတိတသာပြောင်းလဲသွားခဲ့ပါတယ်။တရင်မီဒီယာလုပ်ငန်းတွေဘက်ကလည်းတရင်ဖြန့်ပြူရမှာအွန်လိုင်းကိုပို့ပြီးအားကိုးလာကြပါတယ်။မိပညာအပြောင်းလဲတက်ရောက်မှုတွေပေါ်လေ့လာသူတွေရဲ့အမြင်တရင်လုပ်ငန်းအဖွဲ့တွေရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်မှာတွေ့ဆုံမေးမြန်းထားတာကိုမတ်စုမြတ်မုံကစူးစီးတင်ပြထားပါတယ်။
မင်းစင်လည်းများတိုးတက်ပြောင်းလဲလာနေချိန်မှာသတင်းဌာနကြီးတွေရဲ့သတင်းဖြန့်ဝေတဲ့ပုံစံသတင်းသိချင်သူတွေရဲ့ဒီသတင်းရယူတဲ့ပုံစံတွေဟာလည်းပြောင်းလဲလာနေပါတယ်ဒီသတင်းတွေကိုမြန်မြန်ဆက်ဆံသိရဖို့အတွက်သတင်းဌာနတွေသတင်းသိချင်သူတွေကအွန်လိုင်းကိုအဓိကအားကိုးလာကြပါတယ်မြန်မာနိုင်ငံမှာဒီလက်ကင်ဖုန်း3ဆွဲသူ90ရာခိုင်နှုန်းကျော်ရှိပြီးတော့မှအဲ့ဒီထဲကဒီ80ရာခိုင်နှုန်းလောက်ကစမတ်ဖုန်းတွေဖြစ်တယ်လို့မြန်မာနိုင်ငံတဝမ်းမှာဒီ ICT နည်းပညာပြန်ပွားအောင်လို့စူးစမ်းဆောင်ရွက်နေတဲ့မီဒိုအဖွဲ့ရဲ့လေ့လာသုံးသပ်ချက်တွေအရသိရပါတယ်ဒီလိုမျိုးစမတ်ဖုန်းတွေအသုံးများလာတာနဲ့အမျှစမတ်ဖုန်းပေါ်ကနေပြီးတော့သတင်းတွေကိုရယူကြည့်ရှုသူတွေဟာလည်းပို့ပြီးတော့များလာနေပါတယ
်သတင်းကတော့အဓိကတော့ကျွန်တော်တို့ကလည်းဟိုအလုံးလုံနေရင်းနဲ့ဆိုတော့လေမနေ့အိပ်ရထားမယ်ဆိုရင်လည်းဟိုဖုန်းမွဲပေါ့အွန်လိုင်းပေါ့ဖွင့်လိုက်တာပေါ့ဖွင့်လိုက်ပေါ့အဓိကတော့ social media ပေါ့အဲ့ဒီပေါ်ကနေ Facebook တို့စသဖြင့်အဲ့ဒီပေါ်နေရပဲအဓိကသတင်းကိုရယူပါတယ်ဗျဟုတ်ကြည့်ပါတယ်
အဓိကတော့လူမှုကွန်ရက်တွေရ
လူမှုကွန်ရက်ပေါ့ဟုတ်ကဲ့ခင်ဗျဟုတ
်ဒီလက်ကင်ဖုန်းကဟိုသတင်းတွေကြည့်ရင်တော့မြန်တာပေါ့နော်ဟိုသတင်းစာဝယ်ဖက်မယ်ဆိုရင်လည်းသတင်းစာဆိုင်ပွားရမယ်ဒါဟိုကြာတာပေါ့ဥမာဖုန်းမိုးလင်းတာနဲ့ online ဖွင့်လိုက်ဖွင့်ပြမှာဒီဖုန်းပေါ်မှာကြည့်လိုက်ရတယ်ဆိုရင်ဒါသတင်းကမြန်တယ်ပေါ့ဒီဟိုပြီးတော့ဒီဖုန်းကဟိုဆိုးကျိုးလည်းရှိတယ်လို့ကောင်းကျိုးလည်းရှိတာပေါ့နော်ဒါတော့ဟိုထွန်တွဲနေတဲ့အရာတစ်ခုဆိုတော့လည်
းကိုအရင်တော့ဆိုလို့ရှိရင်စားရည်ပါဆိုရှင်စာအုပ်ဆိုင်တွေပါသွားမှ channel ဆိုလို့ရှိရင် channel ဆိုင်သွားမှကိုကသွားပြီးတော့သိရမှာပဲရှိရလေအခုကျတော့ဖုန်းပြနာနဲ့ကိုကအဲ့လိုမျိုးကိုသိချင်တဲ့တခြင်းကိုချက်ချင်းကောက်ပြီးရောရှာလာလိုက်တယ်ချက်ချင်း15မိနစ်ဆို30မိနစ်အဲ့လိုမျိုးအဲ့မိနစ်အတွင်းမှာပြန်ပြီးသိရတယ်တော့တော့အဲ့လိုသုံးလို့အဆင်ပြေပါရဲ့လို့ပါဖုန်းတွေပါပေါ်လာတဲ့အတွက်ပေါ့နော်အဲ့အချိန်ကုန်သက်တာမယ်လူသက်တာမယ်ပေါ့အဲ့တခုပြီးကိုသိချင်တာလည်းချက်ချင်းသိရမယ်အဲ့တခုတော့သဘောကျပါရဲ့လို့
ဟိုဘူးသူရတော့တော်တော်များများရပါရဲ့ဆုံးပါရဲ့နော်ဟိုအခြေခံအတန်းသားနေရေကုန်သိရတယ်လေကိုကဟိုကိုကအဲ့သူဟိုဘောနော်ဖြစ်နေတဲ့နေရာတွေကိုကမရောက်ခင်မှာလေကိုကဒီမှာတက်ထိုင်နေတဲ့ကြည့်လို့ရတယ်မှရဲ့ဘူးသူရဥမာဖရားတွေပါဆိုလို့ရှိရင်ကိုကဒီကနေ့တော့ကြည့်တော့ဖူးလို့ရတယ်ပါညာသူတော့တော်တော်လေးဟောဖြစ်ပါတယ်ဘူးသူရရပါတယ်ခိုင်ကြရင်
လည်းဟုတ်တယ်ဟာလည်းကြီးတယ်မိုးတော်လည်းကြီးတယ်ခိုင်ကြရင်လည်းဟုတ်တယ်ဖြစ်နေတယ်ဘူးသူရပြန်သွားလို့ရှိရင်ဒီမှာမိမအတန်းရဲ့မြောက်ကြီးရဲ့စက်ပြေးလက်ကြည့်လိုက်တယ်လက်ကြည့်တယ်ကိုကနားမြောက်တော့ဝါတာ
က
ိုနဲ့မကွာအိတ်ဆောင်ထဲမှာရှိနေတဲ့လက်ကင်ဖုန်းတွေကြောင့်သတင်းတွေကိုကိုသိချင်တဲ့အချိန်မှာသိရအောင်ဖတ်နိုင်ကြည့်နိုင်ကြပါပြီ။သတင်းဌာနကြီးတွေဘက်ကလည်းအင်တာနက်အွန်လိုင်းကိုအသုံးချပြီးသတင်းတွေကိုပုံစံမျိုးစုံနဲ့ဖြန့်ဖြူးလာကြပါတယ်။တစ်ချိန်တည်းမှာပဲ Facebook လူမှုကွန်ရက်30,000+ ကျော်ရှိနေတာကြောင့် Facebook ကိုလည်းသတင်းဌာနကြီးတွေကသတင်းဖြန့်ဝေတဲ့ကြားခံတစ်ခုအဖြစ်နဲ့အသုံးပြုလာကြပါတယ်။မြန်မာနိုင်ငံမှာ Facebook သုံးစွဲသူတွေများလာပြီးတဲ့နောက်မှာသတင်းဖြန့်ဝေမှုပုံစံပြောင်းလဲသွားတယ်လို့Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငိမ့်ကပြောပါတယ်
အဲ့တော့ကျွန်တော်တို့ဟိုအရင်တော့ဆိုရင်ကျွန်တော်တို့ကဒီ channel တွေကဒီ 2009-2010 လောက်မှာဒီ service တွေကလည်းတို့ရဲ့ဒီစီစီမူဝါဒတွေကိုရုပ်သိမ်းသွားပြီးတော့ဖြေလျှော့ပေးလာတဲ့အချိန်နောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ကဒီ channel ရဲ့ရွှေခေတ်တစ်ခေတ်လိုမျိုးပေါ့နော်ပုံနှိပ်ခေတ်ပုံနှိပ်မီဒီယာရဲ့ခေတ်တစ်ခေတ်ကရှိခဲ့ပါတယ်အာဒီနိုင်ငံရေးအပြောင်းအလဲတွေကလည်းအများကြီးရှိလာတယ်ဒေါ်ဆန်းစုကြည်လည်းနေကျဲကျုပ်ကနေလွတ်လာတယ်နိုင်ငံရေးတွေဟိုဒီဝင်တော့မယ်စသဖြင့်အဲ့လိုမျိုးတွေဖြစ်လာတဲ့အချိန်မှာဒီ channel တွေကရောင်းဝါးတက်လာတယ်ဒါပေမဲ့အဲ့အချိန်မှာတော့ဆောင်ရည်ကအများဆုံးက3သိန်းခွဲ2သိန်းအဲ့ဝင်ကျင်ပဲရှိတယ်အဲ့ခက်ကနေကျွန်တော်အခုလိုမျိုး social media တွေပေါ်လာတဲ့အခါမှာဒီ social media သုံးဆွဲသူကဒီတန်း20ဝင်ကျင်လောက်ထိဟိုရှိလာတဲ့အခါမှာဒီအဲ့လူတွေအားလုံးနေပါကဒီ social media ဘဝနေတစ်ဆင့်ကျွန်တော်တို့သတင်းမီဒီယာတွေစာမျက်နှာတွေအလွယ်တကူ like လုပ်လို့ရတယ်တို့ဒီကို follow လုပ်ထားလို့ရတယ်ဆိုတော့ဒီသတင်းတွေကပို့ပြီးတော့လည်းမြန်ဆန်တွက်လက်လာတယ်ပို့ပြီးတော့ fresh ဖြစ်လာတယ်ပေါ့နော်ပြီးတော့ပို့ပြီးတော့လည်းကျေပြန်ပြန့်နှံ့မှုတော့လည်းများလာတယ်ဥပမာဆိုရင်ကျွန်တော်တို့တလောတော့ဒီရခိုင်ပြည်နယ်ကဒီသူ့ရဲ့ပြည်နယ်ဝါကျုံလေးတစ်ကျုံလို့ဟာမျိုးကျွန်တော်ရောက်သွားတဲ့ခါမှာအဲ့ကဒီလူကြီးကဟိုကျွန်တော်တို့ရောက်နေတော့လာပြီးတော့နှုတ်ဆက်တဲ့အချိန်မှာသူကအခုရဲ့ကျွန်တော် 7 day ကိုကျွန်တော်ဟိုဖတ်နေရဆိုတော့ကျွန်တော်ဂျာနယ်ဆရာတို့စီဒီကျုံပေါ်ရောက်လာဆိုတော့မဟုတ်ဘူးလေကျွန်တော် Facebook ပေါ်ကနေဖတ်နေရဆိုတော့သူကဒီပင်လေဝါကျုံလေးတကျုံဒါပေမဲ့အဲ့မှာသူကဟိုဟန်ဖုန်းနဲ့ဒီစမတ်ဖုန်းနဲ့ဒီ data ရနေတော့သူကသတင်းတွေကိုသူကအဆက်မပြတ်ရန်ကုန်ကလူတယောက်လိုပဲဖတ်နေလို့ရတယ်ဆိုတော့ဒါမီဒီယာရဲ့ဒီ distribution model ကတော့အများကြီးပြောင်းသွားတယ်ဆိုတော့ကျွန်တော်တွေ့နိုင
်ရမှာမြန်မာနိုင်ငံနေရာအနှက်မှာရှိနေကြတဲ့စမတ်ဖုန်းသုံးသူတွေစီသတင်းအရောက်ပို့ပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုစမတ်ဖုန်းတွေပေါ်ကတဆင့်ဖတ်နိုင်နားဆင်နိုင်အောင်လုပ်ပေးနေတဲ့လုပ်ငန်းတစ်ခုကတော့ Blue Ocean Operating Management ဖြစ်ပါတယ်ကုမ္ပဏီရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကသူတို့ရဲ့ဝန်ဆောင်မှုတွေအကြောင်းကိုအခုလိုရှင်းပြပါတယ်
ကျွန်တော်တို့ Blue Ocean ကတော့ဒီကျွန်တော်တို့ဒီမီဒီယာမှာ2009ခုနောက်ကနေပြီးတော့အင်တာနက်ဒီစလုပ်ကလေးကကျွန်တော်တို့စပြီးလုပ်ပါတယ်အဓိကတော့ဘာလဲဆိုတော့ mobile operator တွေပြောင်းလာတဲ့နောက်ပိုင်းမှာကျွန်တော်တို့ကဒီမီဒီယာသတင်းတွေကိုကျွန်တော်တို့ကပထမဆုံး SMS နဲ့ပေးတယ်ခင်ဗျဆိုတော့ပထမဆုံးဒီ MPT ပဲပေါ်တဲ့ခင်မှာကျွန်တော်တို့ SMS နဲ့ပေးတယ်နောက်တစ်ခုဒုတိယအစီအစဉ်ကတော့ကျွန်တော်တို့ကဒီဟိုဟာ IVR လို့ခေါ်တာပေါ့ Voice Plus လို့ခေါ်တယ် automatic တလုံးကျွန်တော်တယ်လီဖုန်းခေါ်လိုက်တယ်တယ်လီဖုန်းခေါ်ပြီးတော့ phone ring တယ်မီလို့ကြားလို့ရှိရင်သူသတင်းတွေကိုကြားရတယ်ပေါ့နော်ဆိုတော့အခုတတိယကတော့ကျွန်တော်တို့ကဘာလဲဆိုတော့ video content တွေအနေနဲ့ပေးပါတယ်ခင်ဗျဆိုတော့ဒီ3ခုနဲ့ကျွန်တော်တို့ကဒီ Blue Ocean ကနေပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့ media တွေရော international မှာရှိတဲ့ media တွေရောကိုကျွန်တော်တို့ mobile အသုံးပြုသူတွေကိုကျွန်တော်တို့အဲ့ဒီ platform 3ခုကနေပေးနေပါတယ်ခင်ဗျဟာ
သမ္မတဦးသိန်းစိန်လက်ထက်မှာပုဂ္ဂလိက telecom ဆက်သွယ်ရေးလုပ်ငန်းတွေကိုလုတ်ကင်ခွင့်ပေးခဲ့ပြီးတဲ့နောက်ပိုင်းဒေါ်လာထောင်ချီပေးခဲ့ရတဲ့ phone sim card တန်ဖိုးဟာဒေါ်လာဝန်းကျင်လောက်အထိကိုဈေးကျသွားခဲ့ပါတယ်လက်ကင်ဖုန်းမသုံးနိုင်ခဲ့သူတွေ smartphone တွေသုံးလာနိုင်ကြသလိုအဖိုးအခတက်တက်တာတာနဲ့ data ဝန်ဆောင်မှုတွေကြောင့်မြန်နှုံးမြင့် internet ကိုပါသုံးလာနိုင်ကြပါတယ်။ဒါကြောင့်မြို့ကြီးတွေမှာတင်မဟုတ်တော့ဘဲမြန်မာနိုင်ငံတနိုင်ငံလုံးကလူတွေဟာလက်ကင် smartphone ပေါ်ကတဆင့်သတင်းတွေရနိုင်လာကြတယ်လို့ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးယာရဲ့ CEO Jess Peterson ကပြောပါတယ်
။ We actually have close to 100% mobile phone penetration in Myanmar.And what's really interesting is that most of those mobile phones are smartphones and they have access to the internet through 3G and 4G data.
ဒီမနက်ကမှလူရည်ရဲ့တရားရခိုင်တို့ညီပါလက်ကင်ဖုန်းသုံးတဲ့အချိန်ကိုရောက်ကန်နေနေပါတယ်။တိတ်ပြောစိတ်ဝင်စားဖို့ကောင်းတာကလက်ကင်ဖုန်းအများစုကစမတ်ဖုန်းတွေဖြစ်ကြပါတယ်။အဲ့တော့လူတွေအနေနဲ့မြန်နှုံးမြင့် 3G 4G အင်တာနက်ဝန်ဆောင်မှုတွေကိုရနိုင်ကြပါတယ်။မြန်ဆန်တဲ့ဈေးနှုန်းလည်းမကြီးလောက်ဘူးဆိုတော့မြန်မာတနိုင်ငံလုံးရန်ကုန်မန္တလေးလိုမြို့ကြီးတွေမှာမဟုတ်ပါဘူး။တနင်္ဂနွေလုံးမှာသတင်းတွေဖျော်ဖြေရေးတွေကိုကိုပိုင်လက်ကင်ဖုန်းတွေပေါ်ကနေပြီးတော့ရနိုင်ကြပါတယ်။သိမကြခင်နှစ်ပိုင်းကမှအခုလိုမျိုးဖြစ်သွားတာပါ။အခုဆိုလို့ရှိရင်လူတွေကပြည်တွင်းသတင်းတွေတင်မဟုတ်ဘူး။ပြည်ပသတင်းတွေကိုတော့မှ Facebook လိုမျိုးလူမှုကွန်ရက်ပေါ်ကနေပြီးတော့ရယူနေကြပါပြီ
။ဒီကနေ့သတင်းမီဒီယာတွေကြားမှာ Facebook ကအားကိုးစရာကြားခံတစ်ခုဖြစ်ပေမဲ့သတင်းပေးနိုင်တဲ့နေရာမှာကန့်သက်ချက်တွေရှိတာကြောင့်အားနည်းချက်တွေရှိတယ်လို့မျိုးစိမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားမှုလည်းဖြစ်တဲ့ဦးစိုးမြင့်ကပြောပါတယ်
ဟို video ဆိုရင် 10 minutes လောက်ပဲ the clippings ပေါ့နော်ဟို text အကြောင်းအရာဆိုရင်လည်းရေးတဲ့စာသားဆိုရင်လည်းတူတူတုတ်တုတ်ပဲခေါင်းစဉ်လောက်ပဲပြီးတော့ Facebook ဆိုရင် live လုပ်ပေးတာပေါ့ Facebook ကနေ live လုပ်ဆိုတော့ဒါကသူ့ရဲ့တတ်မှတ်မှတ်နီးလေးတွေရှိတာပေါ့အဲ့ဒါတွေလုံနိုင်ရင်မြန်မြန်ဆန်ဆန်ရောက်သွားတယ်ဒါပေမဲ့အားနည်းချက်ကပါလဲဆိုပြည့်ပြည့်စုံစုံအချက်လက်မရပြည့်ပြည့်စုံစုံအချက်လက်တွေကြတော့ခုနက website လိုဟာမျိုးရှိတယ်ပုံနှိပ်လိုရှိတယ်သူကအချင်းကြားတယ်ဒီ Facebook လိုချက်ချင်းမရဘူးဒါပေမဲ့လည်းအဲနောက်တစ်နာရီလောက်တွင်မှသူကအပြည့်စုံရတယ်ပုံပြီးပြည့်ပြည့်စုံစုံရတယ်နောက်တရက်အတွင်းမှာပြည့်ပြီးပြည့်ပြည့်စုံရတယ်ဆိုအဲ့နှစ်ခုကိုကျွန်တော်ကမျှသုံးတာပဲဘယ်လိုသုံးလဲဆိုတဲ့ရွယ်ချက်ပေါ်မှာဘာကြောင့်သုံးလဲဆိုတဲ့ရွယ်ချက်ပေါ်မှာပဲမူတည်ပြီးတော့အဲလုပ်တာပေါ့နော်ဒါပေမဲ့နှစ်ချက်လုံးမှာအားနှစ်ချက်ရှိတယ်နှစ်ခုလုံးမှာ Facebook ဆိုရင်လည်းဘာဖြစ်လဲအပြည့်စုံမရဘူးအဲ့ဒါမှဟိုဒီကြားထဲမှာ Facebook မှာအားနည်းချက်တွေတက်မှာ social media မှာအားနည်းချက်တွေတက်မှာအဟိုအမှန်ကိုအမှားလို့တာရှိတယ်လို့အမှားကိုအမှန်ပြန်လို့တာရှိတယ
်။သတင်းဌာနတွေသတင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကသတင်းတွေကို smartphone သုံးသူတွေစီအရောက်ပို့ပေးနိုင်အောင်စီစဉ်လုပ်ထားပေမဲ့သတင်းကိုလေးလေးနက်နက်သိကျင်သူတွေသတင်းတံပိုးထားသူတွေကပဲဒီဝန်ဆောင်မှုတွေကိုအဖို့အခအကုန်ခံပြီးတော့တကူးတကအရယူနေကြတာပါ။အများစုကတော့ Facebook ပေါ်မှာလွယ်လွယ်မြင်တွေ့ရတဲ့သတင်းတွေကိုပဲဖတ်နေကြည့်နေကြတာဖြစ်ပါတယ်
။ဆိုဒီမှာလည်းကျွန်တော်တို့ကလူတန်းစား2ရက်ရှိပါတယ်။တစ်ရက်ကတော့ဗာလဲဆိုရင်လူငယ်တွေဒီ teenager တွေ20အောက်လူတွေကတော့သူတို့ကတကူးတကဒီ service ကိုမယူကြဘူး။ဘာလို့လဲဆိုတော့သူတို့ကဒီ Facebook မှာပဲပျော်မွေးနေတယ်။ Facebook ကဟာဒီတည်းသူတို့ကဒီ share လို့ရတယ်ပေါ့။ကျွန်တော်စီမှာဒီသတင်းယူတဲ့လူတွေကလူကြီးပိုင်းများတယ်ခင်ဗျ။လူကြီးပိုင်းဆိုတာက35နှစ်အထက်လူတွေများတယ်။အထူးသဖြင့်ဒီ45နှစ်50အသက်60တိလူတွေပေါ့နော်။ဆိုတော့သူတို့ကတော့ဗာလဲဆိုတော့ဒီလို Facebook ကို share တာထက်စာရင်သူတို့စီကိုဒီလိုကျွန်တော်တို့ကနေပြီးတော့အရောက်ပို့ပေးတဲ့ service မျိုးကိုပို့ပြီးဟိုလုပ်ကြတယ်။နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်တို့စီမှာ channel သတင်းစာတွေကများလာတယ်။ channel သတင်းစာတွေကများလာတဲ့အခါတစ်နေ့ကိုထွက်တဲ့ channel ရောသတင်းစာကိုလိုက်ပြီးဝယ်ဖတ်ဖို့ဆိုတာကဟိုမလွယ်ဘူးပေါ့နော်မလွယ်ဘူးနောက်တစ်ခုကတော့ဗာလဲဆိုတချို့ဟာတွေဆိုသတင်းတွေထက်နေတာပေါ့ဆိုတော့ဒီလိုမျိုး service ကိုယူလိုက်လို့ရှိရင် channel သတင်းစာထက်သူကပို့ပြီးတော့ effective ပို့ဖြစ်ပါတယ်ဆိုတော့အားအကြောင်းတကယ်လူကျင်တဲ့လူလက်ပိုင်းနဲ့လူကြီးပိုင်းကတော့ကျွန်တော်တို့ service တွေကို subscribe လုပ်ကြပါတယ်ခင်ဗျာဟာ
အဲ့ဒီလို Facebook သုံးသူတွေစီကိုကိုယ့်ရဲ့သတင်း website တွေစီလာကြည့်အောင်သတင်းဝန်ဆောင်မှုတွေရယူလာအောင်လို့ဘယ်လိုလုပ်နိုင်မှာပါလဲ
Facebook မှာကျွန်တော်အကုန်ပြလို့လည်းမရဘူးပြလို့စိတ်ဝင်စားဘူးအဲ့တော့ဒါပေမဲ့စိတ်ဝင်စားတဲ့လူကတော့ရှိတာပဲဥပမာအဖြစ်သတင်းကိုပြပြစနိုင်ငံရေးစိတ်ဝင်စားတာပဲပြလူမှုရေးစိတ်ဝင်စားတာပဲပြဟို celebrity ကြောင့်စိတ်ဝင်စားစီးပွားရေးစိတ်ဝင်စားသူတို့ကိုကျွန်တော်တို့ပြန်ပြီးတစင်ပြန်ခေါ်ရတာခေါ်တဲ့အခါကျတော့ဥပမာအဖြစ် Facebook မှာအသေးလေးတင်မယ်ပြီးရင် link ပေးမယ် website သွားမယ်ဒါမှမဟုတ်ရင်အဲ့ဒီကနေ link ကိုပေးမယ်အဲ TV video footage ကိုသွားမယ်ဆိုတော့အဲ့လိုမျိုးပေါ့တစ်ခုခုနီးလန်းတစ်ခုနဲ့သူတို့ကိုပြန်ပြီးတော့ဒါမှမဟုတ်လူတိုင်းသွားမှာမဟုတ်ဘူး Facebook ကမြန်မာပြည်မှာ Facebook ကဖတ်တာတောင်မဟုတ်ဘူး Facebook ကပို့တာတော့ push လုပ်တာတော့ဒီလိုလေးလုံးလုံးနဲ့လုပ်တာဆိုတော့အဲ့ဒီဂျားထဲမှာစိတ်ဝင်စားတဲ့လူကိုတနည်းနည်းနဲ့တနေရာကိုခေါ်သွားဖို့ဆိုတဲ့ဟာကိုပဲကျွန်တော်တို့ကနီးလန်းရှာပြီးတော့လုပ်တဲ့အခါကျတော့ကဲ application download လုပ်ခြင်းလားဖတ်တင်လည်းဆိုတော့ဖတ်မဖတ်တာတော့မရှိဘူးတော်မြန်မာကြီးမှာ50တန်း50ကျော်လူကြီးရှိတယ်အဲ့ဒီတမမဘယ်တော့ကဘယ်ဟာကိုစိတ်ဝင်စားတဲ့ဟာကိုကျွန်တော်တို့အလုပ်ကအဲ့စိတ်ဝင်စားမဲ့နီလန်းပေါင်းစုံကိုကျွန်တော်ကအစင်တင်လေးလုပ်ပေးထားဖို့ပဲကျွန်တော်တို့ရဲ့စင်ကွန်ပူးနဲ့အလုပ်ကအ
ွန်လိုင်းပေါ်ကနေဒီအထူးသဖြင့်လူမှုကွန်ရက်တွေပေါ်ကနေပြီးတော့သတင်းရယူသူတွေများလာတာနဲ့တစ်ဆက်ထဲမှာပဲဒီသတင်းတူပြဿနာဟာလည်းစိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်ဒီမှန်ကန်တဲ့သတင်းတွေကိုလူလူတွေကြားရဲကိုဒီထိုးဖောက်ရောက်နိုင်အောင်လို့ပို့ပေးနိုင်အောင်လို့သတင်းဌာနရဲ့အနေနဲ့ဘယ်လိုမျိုးဆောင်ရွက်နေသလဲအဲ့လိုလုပ်တဲ့နေရာမှာရောဘယ်လိုစိန်ခေါ်မှုတွေရှိသလဲဆိုတာကိုတော့နောက်တစ်ခေါက်အစီအစဉ်မှာတင်ပြပါမယ်ရှင်ကျွန်မဆင်းရဲပါပ
ါမြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တင်းနှင်းလာနေမနေ့ပဲအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနူမီတာ24 kHz 12.33 ည၊လိုင်းနူမီတာ40 kHz 9443ည၊လိုင်းနူမီတာ51 kHz 5805နဲ့လိုင်းလတ်190တို့ကပါတိုးချဲ့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မြန်မာပြည်မှပေးစာများကမ္ဘာဒေါ်လာထူးခြားဆန်းများသတင်းအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီတဲကမှအခုရင်ဆုံးတော့မအေးတန်တာကျော်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာပြည်မှပေးစာများအစီအစဉ်မှာဒီဂီတပညာရှင်တဦးနဲ့ပတ်သက်ပြီးအထူးအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။
Nanake sinindo we melwe mi Meong di chiya ka chu sai bi Chilinda re maung yit the takhe kwe Ja gen so yin mo le no tha ro me We hin bo pyan tan de nge khle re pema devi ala payanando tin pyan ni
kanawin permission ti yak ba ma twa ma ni twa ya me lan so bin me le na myo mi ba de kaung ya tukade yak ba se ko to ji pi lo ko ye lwin a yan wan ne o kaung ma de na myo mi de bya kaung ya tukade la ja ba se myama nai ngai ye yedana da ba song shon ya da ba ဟုတ်တပကံကတရားဒေသနာအာယုံဥရဲ့ရန်စွမှုတွေနဲ့တွားရလာဥရဲ့ကောင်းသောဘုံကိုရောက်ပါစေလို့ဆုတောင်းပါတယ်။ VOA ပရိသတ်တွေကွယ်လွန်သူဥရဲ့လွင်မျက်စိမှလိုင်းတွေအမတ်တရားဝန်နေစကားတွေဆိုလာကြတာပါ။ဒီလိုမှတ်ချက်လေးတွေဖတ်ရတော့သူဖန်တီးခဲ့တဲ့ဒေသန်တွေသူပြောခဲ့တဲ့စကားသံတွေကိုပြန်ပြီးတော့ကြားရအောင်လုပ်ပါတယ်
။ဟုတ်တပကံကတရားဒေသနာ
အဲ့ဒီလိုတို့ရင်တော့တေဆုံးကွယ်လွန်သွားတယ်ပေါ့ကျွန်တော်တို့အတွက်ကျတော့ဦးရဲကဒီတေဆုံးကွယ်လွန်သွားတာမျိုးမဖြစ်နိုင်ဘူးဗျဦးရဲကကျွန်တော်ပြည်သက်တည်းအထိသူ့ပုံရိပ်တွေသူ့စုစားဆောင်ရွက်မှုသူ့ရဲ့မေတ္တာတရားတွေသူ့ရဲ့ကျွန်တော်တို့ပေါ်ထားတဲ့ရေပေါ်ရေပတ်စိတ်တရားကျွန်တော်ပြည်သက်တည်းအတိုင်းနေ့တူကမဟုတ်ရင်တော့အချိုးချောင်းစီစီတော်တိုင်းမှာကျွန်တော်တတိယနေတော့မှာဖြစ်ပါတယ်ကျွန်တော်အတွက်တော့ဦးရဲကပြေဆုံးခြင်းမရှိတဲ့အမှုပညာပရဟိတနိုင်ငံရေးလှုပ်ဆောင်သူတူဖြစ်ပါလေခင်ဗျာ
မြစီမောင်နိုင်ကိုရဲလွင်ဇူလိုင်လ10ရက်နေ့ကပဲဆုံးမသွားခဲ့တော့သူ့ကိုချစ်တဲ့သူတွေသူ့ရဲ့ဂီတကိုမျက်နှိုးကြသူတွေအတွက်တန်ဖိုးဖြတ်လို့မရတဲ့ဆုံးရှုံးမှုကြီးတည်းဖြစ်ခဲ့တာပါတီးတီးဆိုဆောင်းလိုင်ကတော့ဦးရဲရေကျွန်တော်စိတ်ကျွန်တော်မှတ်ဉဏ်ကျွန်တော်အတိတ်တရားတွေထဲမှာဦးရဲထာဝရရှိနေမှာပါကျွန်တော်ရိုသေးစွာရှ िख ိုးဥချကတော့ရင်လေးစားစွာအလေးပြုလိုက်ပါတယ်။လမ်းပြပေးခဲ့သည်များဥဆောင်ပေးခဲ့သည်များတို့အတွက်ကျေးဇူးပါလို့သူရဲ့ Facebook အစာမျက်နှာမှာစာတို့လေးရေးတင်လာပါတယ်
။ကျွန်တော်မြောက်ကရေချက်နှဖုံးသားကဘလို့ပါလာလဲမသိဘူးပေါ့ဗျာ။အဲ့ရွှေဝါရောင်တန်ခါရေခင်အပြီးမှာဥကျော်သူတို့ရန်ကုန်နိုင်ခုမှုအတင်းကိုကျွန်တော်တို့နှစ်ယောက်လုံးအပြိုင်နဲ့တနည်းပဲအသိဝင်ပေါ့။အဲ့ဒါဥကျော်သူတို့ကွန်ပျူတာအသိဉာဏ်ပုံစံကတော့ကျွန်တော်မြောက်ကနားရေးကိုမှုရတော့အသိရဲ့အဲဒီတော့ရာသက်ပံဆိုပါလေကြာရာသက်ပံကုန်သူရောက်အသိသားနှစ်ယောက်ပေါ့လေအဲလိုကျွန်တော်တို့ဝင်ရောက်ဖြစ်ခဲ့ဝင်ရောက်ဖြစ်ခဲ့ပြီးတော့ဥကျော်သူတို့အမရွှေကြီးကိုတို့ဂျမတော်တမ်းမြော်လို့လည်းဒီအဲတော့ကမြန်မာဒီမိုကရေစီအခွင့်အရေးတွေအခွင့်အလမ်းတွေကအဲ့မပွက်လန်းသေးဘူးကြအဲဒါကျွန်တော်တို့အတူတကွနဲ့တွေ့ပြီးအချင်းကြီးရဲ့နဲ့အချင်းတော်တော်များများကိုစော်ဖြတ်ခဲ့ပြီးပါတယ်။ဦးရဲ့လူနဲ့ကျွန်တော်နဲ့ပို့ပြီးတော့ရင်းချပြီးတော့က ချင်းနဲ့တွေ့တာတွားရဖို့အကြောင်းကတော့အမေရိကန်ပြည်တော်စုမှရှိကြတဲ့ဒီပြည်သူ့ကောင်ကြီးအတင်းကဦးရလွန်ရဲ့ဆရာမတော်ပန်းမြောင်ရဲ့ကျွန်တော်ရဲ့လူမျိုးရေးနိုင်ငံရေးကိစ္စတွေအမေရိကန်နိုင်ငံတော်ဝန်မှရှိတဲ့မြန်မာပြည်သားတွေနားလည်အောင်ဆိုပြီးကျွန်တော်တို့ကိုဖိတ်ကြားပြီးတော့အမေရိကန်ပြည်တော်စုကိုဖိတ်ကြားပြီးပြည်နယ်၁၄ခုမှာလိုက်ပြီးတော့ခေါ်ပြောဆွေးနွေးစစ်ဆုံးမှုဝင်ကြတာပေါ့ဗျာ။အဲ့ဒီအချိန်မှာတော့ကျွန်တော်နဲ့ဦးရလိုလာရက်ပေါင်း68ရက်လောက်ပြီးတော့အဲ့နောက်ကိုကျွန်တော်တို့အတူတကွနေထိုင်စားတောက်သွားလာအချိန်အတူတူကုန်ခဲ့ကြတာပေါ့လေ။အဲ့ဒီခီးကတော့ကျွန်တော်တို့အမှတ်ရအများကြီးရှိတယ်ဗျ။ကျွန်တော်ဦးရလိုရှီရနေပြီးတော့အများကြီးပဲလေးလာတူဝင်ကြတယ်ဗျာ။သူစိတ်ထားသူကတသူမြတ်တာတရားသူခိုင်ရင်ချက်သူကိုချင်းတရားအစသဖြင့်ဗျာအများကြီးပဲဗျကျွန်တော်အများကြီးရခဲ့ပါလေအထူးသဖြင့်အဲ့မှာနယူးယောက်မြို့မှာမုန်တိုင်းကြီးကြီးတစ်ခုတိုက်အဲ့ဒါနှစ်ရက်လောက်အိမ်ထဲမှာနေကြရတယ်ကျွန်တော်တဲခိုးလဲကိုဝေလာဆိုတဲ့မိတ်ဆွေပေါ့အဲ့တော့ကတော့သူကပြည်သူ့ကောင်ကြီးအတင်းဥက္ကဋ္ဌပဲအဲ့ဒါပိတ်မိနေတာဗျာမုန်တိုင်းထဲမှာဆရာမကြီးတော်တမီးအောင်အမျိုးသမီးဖြစ်တဲ့အတွက်အမျိုးသမီးတဦးရဲ့အိမ်မှာတဲခိုးဆရာမကြီးအရာအမိုးလာလာတယ်ကျွန်တော်တို့ကတော့တိုက်ခန်းမှာဆိုတော့အီးဇန်နမဲ48နာရီလောက်အပြင်းမထွက်ဖဲနဲ့ဖြတ်ဖမ်းတာပေါ့ဗျာအဲ့ဒါဦးရဲကမောင်းတိုင်းကြားမှာတော့ဂီတာလေးတီးလိုက်တခြင်းလေးပုံလိုက်ကျွန်တော်ကလည်းဂီတာလေးပြောလိုက်သူဆိုတဲ့တခြင်းလေးဒီကလိုက်တီးလိုက်လိုက်ပုံလိုက်နေပေါ့အဲ့ဒါလည်းဘောရပါတကယ်အမှတ်တရမကြအခုသူကွယ်လို့တော့ဒါလေးပြန်ကျွန်တော်အချိန်တိုင်းသူနဲ့ဖြတ်ဖမ်းနေရတဲ့နေ့ရက်ကိုပြန်ပြီးတော့ညောင်းချိန်ပြီးနေတာပေါ့ဗျာ
တေးတန်စင်တွေကိုဖန်တီးတဲ့ဦးရဲလွင်မြစီမာလိုင်းကအသေးယောဂါနဲ့ကွယ်လွန်သွားတဲ့ချိန်မှာတော့တိုင်းပြည်အတွက်အများအကျိုးပြုလုပ်ငန်းတွေလည်းတော်တော်လုပ်ပေးခဲ့သလိုသူ့ရဲ့ပရိသတ်တွေဂီတရတာတွေအများကြီးခြံထားပေးနိုင်ခဲ့ပါတယ်။သူ့ရဲ့နောက်ဆုံးခီးကိုကိုရိုင်းလိုက်ဖို့နှုတ်ဆက်ခွင့်မရတဲ့သူကိုရဲလွင်ရဲ့ဂီတအပေါင်းတင်လည်းဖြစ်လူမှုရေးနိုင်ငံရေးကိစ္စရပ်တွေကိုအတူတကွတစိတ်တဝန်းနဲ့လုပ်ခဲ့ကြသူလည်းဖြစ်တဲ့စောင်းလိုင်းကတော့ကိုရဲလွင်ကသူ့ရဲ့စိတ်ကူးပုံရိပ်ထဲမှာအမြဲတမ်းရှိသွားမယ်သူဆိုတာသိကြနေတာပါ
2014ဧပြီလမှာမြန်မာပြည်နဲ့ကျတော့နိုင်ငံရဲ့ချားမှာနေထိုင်မှုကျွန်တော်ဖွက်ခွာလာခဲ့တယ်။အဲ့ဒီချိန်မှာတော့ကျွန်တော်ဦးရဲလွင်အပါအဝင်ကျွန်တော်မိတ်ဆွေတော်တော်များများကိုနှုတ်ဆက်ခွင့်မရခဲ့ပါဘူး။အဲ့ဒီမှာကျွန်တော်နှုတ်ဆက်ခွင့်မရတဲ့အတွက်ဒီဘက်နိုင်ငံရဲ့ချားရောက်ပြီးတော့3လလလောက်အကြာမှာတော့ဦးရဲလွင်နဲ့ဖုန်းပြောရပါတယ်။ဖုန်းပြောတော့ဦးရဲလွင်ကျမ်းမာကြီးကအဲ့တော့တော့ကျွန်တော်အဖေယောဂါလို့ကျွန်တော်မသိဘူးကြ။ဆိုမှတော့ယောဂါအဖေလေးတွေလို့ခေါ်ရမယ်ယောဂါလေးတွေတော့ရှိရပါဘူး။အဲဒါလေးတွေကိုဂရုစိုက်ဖို့ကျွန်တော်မှားပါတယ်သူ။အဲ့တော့ဖုန်းပေါ်ကကျွန်တော်ချစ်ချစ်ခင်ခင်ဟောပါပဲကြ။ပုံမှန်အတိုင်းပဲပေါ့နော်ကျွန်တော်တို့ရင်းကိုမိတ်ဆွေတွေပေါင်းတင်ဆက်ဆံရေးမျိုးနဲ့ပဲစကားတွေပြောရှာတယ်။ပြီးတော့သူ့ရဲ့ပန်းရဲ့လမ်းကိုသူဆက်လုပ်တယ်နောက်ကျွန်တော်2015အထွေထွေရွေးကောက်ပွဲမှာလည်း NLD ကိုပံ့ပိုးတဲ့အမှုပညာရှင်တွေထဲမှာသူကထိုင်ဆုံးကအထင်ကြီးပါဝင်ခဲ့တဲ့ပေါ်လေးသူကတော့ပြည်တွင်းကနေလုပ်တယ်ကျွန်တော်တို့ကတော့ပြည်ပကနေလုပ်တာပေါ့လေအမေရနော်ဦးရဲလွင်နဲ့ကျွန်တော်နဲ့ကစိတ်ကူးစိတ်တမ်းနဲ့အထူးသဖြင့်နိုင်ငံရေးလူမှုရေးစိတ်ကူးစိတ်တမ်းနဲ့အငင်းပေါ်စရာမရှိတော့အောင်သဘောထားတွေတူကြတာကိုတွေ့ရတယ်ကဒီပုဂ္ဂိုလ်ကြီးကိုကျွန်တော်ဒီအမှတ်တရစာလေးတွေကျွန်တော်ရေးပါတယ်ကျွန်တော်စာရေးဖို့ရှိတာတော့ကျွန်တော်ရဲ့ Facebook page လေးမှာရေးဖို့ရှိတယ်ဆိုတော့သူဟာတကယ်ကိုမြမပြည့်တားခေါင်းရတဲ့တူဖြစ်တယ်ဆိုတဲ့အကြောင်းကိုမကွယ်လွန်ခင်တည်းကကျွန်တော်ရေးနိုင်ခဲ့တယ်ဗျာ
ညံနေခင်များကြည်ပြကံမေးမှာI'm not afraid to die.
တကယ်ကြီးရဲ့လို့လားဘဝမှာဘာကိုမှမမောတွေတာတမဲ့လောဘသောတိုက်ချက်မရှိဘဲနဲ့ဒုက္ခိတရဲ့သူ့တိုင်းပြည်သူ့လူမျိုးအတွက်လူသားတွေပေါ့လေလူသားတွေအတွက်တကယ်ရည်တည်သွားတဲ့အမှုပညာသမားအဲတခါလေကြရင်တော့အတွေးခေါ်ပညာရှင်ပေါ့ဗျာသူတွေးတာခေါ်တာလေးတွေသိကောင်းတာလေးတွေရှိကြဗျာအတ္တတွေဖြုတ်ချနေလို့ပါဒီသကလုံးလေးတွေတုံးတာပေါ့နော်သူအတွေးခေါ်လေးတွေသူတွေးခေါ်ရောသူလိုရတဲ့ရောသူအမှုပညာ
တော်များများကိုကျွန်တော်တဘောကြရတာကျွန်တော်လင်းစားရအားကြရ2012ခုနှစ်ဒီခီးစဉ်အတွင်းမှာပဲဝါရှင်တန်မြို့ကိုရောက်လာခဲ့တော့ VOA နဲ့တွေ့ဆုံမေးမြန်းခန်းမှာကိုရဲလွင်ကတကယ်တော့ကျွန်တော်တို့ဖြစ်စေချင်တာတိုင်းပြည်ငြိမ်းချမ်းအေးစေချင်တယ်ပြည်တွင်းစစ်တွေမရှိစေချင်ဘူးလို့ထိတ်ချပြောသွားခဲ့ပါတယ
်ဒီစိတ်လမ်းလျှောက်နေပြစ်စေ
တိုင်းပြည်ကတော့ကျွန်တော်ကိုယုံကြည်ရာကိုရဲဝံလောက်ကြဖို့ပေါ့နော်ကျွန်တော်လည်းကိုယုံကြည်ရာကိုကျွန်တော်ဆွလွတ်လောက်လာတဲ့ခါကျတော့ပရမပိုင်းကျတော့ကျွန်တော်ယုံကြည်ချက်တွေကိုနားမလဲကြအောင်သို့တော်ဒီလိုရလက်တွေဖော်ပြနိုင်တဲ့ခါကျတော့နားလဲသွားတဲ့ခါကျတော့လည်းအဲ့တော့ကြောင့်တခြားသူတွေလည်းကိုယုံကြည်ချက်ကိုတော့ယုံကြည်စွာနဲ့ပဲပေါ့နော်ရှင်းတမ်းဖို့ကျွန်တော်တိုက်တွန်းပါတယ်အားလုံးငြိမ်းချမ်းကြပါစေလို့ပဲကျွန်တော်ဆုတောင်းပါတယ်
အလုံးတွေငိမ့်ငိမ့်ရေကိုတိတ်ကိုလူလာတဲ့ကိုရဲလွင်တယောက်အခုဆိုရင်ငိမ့်ညံ့ရပုံပွားမှာအေးအေးချင်းချင်းနဲ့အနာယူပါတော့နော်ဘန်းခမ်းပြန်တဲ့သူပြန်လွင်သွားတဲ့ဂီတငိမ့်ငိမ့်ရေငှင်းငယ်ရေဒေသန်သားတွေကသူ့ကိုချစ်တဲ့ပြည့်သက်တွေအတွက်ထာဝရပြန်လွင်နေဦးမှာဖြစ်ပါလိမ့်ရှင
်ငိမ့်ငွေနဲ့မေမေကနာတောင်းစေခြင်းတန်စင်များတေးရိတ်မှာကြောသိမ့်နေမယ်
မရေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍမှာဂီတပညာရှင်ဦးရဲလွင်အမှတ်တရအထူးစီစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့သတင်းစာဆရာဦးစီတော်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုတင်ဆက်ပါမယ်2020မှာငင်းငင်းရေးလုပ်ငန်းစဉ်အပြီးသတ်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားပါတယ် VOA မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကနေပြည်တော်မှာပြည်တော်စုညဉ့်ညဉ့်ညီလာခံ27ရာစုပင်လုံတတရအစည်းအဝေးဖွင့်ပွဲကျင်းပပါတယ်ဖွင့်ပွဲနေ့မှာနိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုဒူးစိဖိုးနဲ့ရခိုင်မျိုးသားပါတီဒူဥက္ကဋ္ဌဒေါ်အေးနုစိန်တို့ကအမှာစကားပြောကြပါတယ်ထူးခြားတာတစ်ခုကတော့ဒေါန်ဆန်းစုကြည်ရဲ့မိခုံးမာရောဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မိခုံးမာပါညဉ့်ညဉ့်ရေးလုပ်ငန်းစဉ်ကို2020မှာအပြီးသတ်ဖို့ဆန္ဒရှိတယ်အပြီးသတ်နိုင်အောင်ကြိုးစားကြပါဆိုပြီးပြောသွားပါတယ်လက်ရှိခြေအနေကိုကြည့်ရင်အစိုးရနဲ့ NCA လို့ခေါ်တဲ့တတိုင်းပြည်လုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရပ်စရိစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့10ဖွဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ရှိနေသေးတာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေသေးတာစတဲ့အခြေအနေတွေရှိနေသေးတော့2020မှာညီညာရေးလုပ်ငန်းစဉ်တွေအပြီးသတ်နိုင်ပါမလားဆိုတာကလည်းမေးခွန်းထုတ်เสียပါပဲကုရပအဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ
်အဖွဲ့မေးခွန်းမှာဒေါ်ဆန်းစုကြည်က2020ပြည့်နှစ်မတိုင်မီနောက်ထပ်ညီလာခံ3ချိန်ကျင်းပနိုင်ဖို့ဒီညီလာခံ3ချိန်မှာအရေးကြီးလာတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမူတွေအပြည့်အပြတ်ချမှတ်ပြီးအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအတွက်အခြေခံအုတ်မြစ်တွေခိုင်ခိုင်မာမာတည်ဆောက်ပေးနိုင်ဖို့မျှော်မှန်းထားပါတယ်လို့ဆိုပါတယ် အလားတူဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းလုပ်ငန်းစဉ်များကိုစဉ်ဆက်မပြတ်တစ်ဆက်တည်းဆောင်ရွက်သွားပြီး2020ပြည့်နှစ်မှာကျင်းပပြုလုပ်မဲ့ဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအစည်းအဝေးမှာငြိမ်းချမ်းရေးလုပ်ငန်းစဉ်များပြည့်ပြည့်စုံရေးဆောင်ရွက်သွားပါလို့အလေးထားတိုက်တွန်းပြောကြားလိုပါတယ်လို့ပြောခဲ့တာဖြစ်ပါတယ်။အခုချိန်ကစရေးတွက်ရင်နှစ်နှစ်ဝန်းကျင်ကာလလို့အမှန်စနိုင်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေ2020မှာအပြည့်တက်ဖို့ဖြစ်နိုင်မဖြစ်နိုင်တွက်ဆရာမှာလက်ရှိ NCA လက်မှတ်ထိုးပြီးသားတိုင်းရင်းသားအဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်လိုက်ပါမှုဝ KIA အပါအဝင်အင်အားကြီးမြောက်ပိုင်းမဟာမိတ်အဖွဲ့ NCA လမ်းကြောင်းတွေရောက်လာနိုင်ခြင်းရှိမရှိရှိခဲ့ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်လိုက်ပါမှုတက်မတော်ရဲ့ငြိမ်းချမ်းရေးအပေါ်သဘောထားငြိမ်းချမ်းရေးပေါ်ဆောင်ရေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့အရေးအချင်းအားလုံးကိုတွက်ဆရမှာဖြစ်ပါတယ်။လက်ရှိအခြေအနေ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကအစိုးရနဲ့ KNU ၊ကရင်လက်နက်ကိုင်အဖွဲ့အစိုးရနဲ့ RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့ဆက်ဆံရေးမှာပြဿနာတချို့ရှိနေပါတယ်။ KNU လွယ်မှုပလောဒေတာမှာတက်မတော်ဘက်ကလမ်းဖောက်လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်ရှိအချိန်လုံးဝပြေလည်သွားပြီလို့မဆိုနိုင်သေးပါဘူး RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့နဲ့ဆိုရင်လေလူမျိုးအလိုက်ကျင်းပဖို့ပြင်ဆင်ထားတဲ့အကျိုးစီးပွားပွဲတွေကိစ္စတက်မတော်ဘက်ကတားမြစ်မှုတွေနဲ့ကြုံရပြီးနောက်ပိုင်းအခုချိန်ထိပြေလည်မှုမရသေးပါဘူးအရင်ဒုတိယအကြိမ်ပင်လုံအစည်းအဝေးကာလပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်း1အဖြစ်အချက်38ချက်ကိုသဘောတူနိုင်ခဲ့တယ်ဆိုပေမဲ့နောက်ပိုင်းတိုင်းရင်းသားတွေဘက်ကတချို့အချက်တွေကိုသဘောမတူခြင်းပါပဲလိုက်လျောပေးခဲ့ရတယ်လို့ပြောဆိုထားတာလည်းရှိနေပါတယ
်။ဝါနဲ့ကချင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေညီညာရေးလုပ်ငန်းစဉ်တွေပါဝင်လာဖို့ကိစ္စကတော့အတော်လေးကိုခက်ခဲပါလိမ့်မယ်။လက်ရှိအဲ့ဒီအဖွဲ့တွေကသူတို့အနေနဲ့အစိုးရနဲ့တစုတစည်းတည်းတွဲဆုံဆွေးနွေးလိုတယ်NC နဲ့မဆိုင်ပဲစည်းကြသဘောတွေ့လို့တယ်လို့ပြောဆိုထားပေမဲ့ဒါကိုအစိုးရဘက်အထူးသဖြင့်တပ်မတော်ဘက်ကအသိမှတ်မပြုပါဘူးအစိုးရနဲ့တပ်မတော်ဘက်ကတောင်းဆိုနေတာကတော့ NCA စာချုပ်မှာလက်မှတ်ထိုးဖို့ပဲဖြစ်ပြီးအခြားဘယ်နီလန်းကိုမှလက်ခံမဲ့ပုံမရှိပါဘူးအခြားတစ်ဖက်မှာတော့အဲ့ဒီအဖွဲ့တွေ NCA လက်မှတ်ထိုးလာအောင်တရုတ်အစိုးရဘက်ကဖိအားပေးတာတွေရှိတယ်တလို့ရှိပါတယ်ဖိအားသိကြီးရင် NCA အဝန်ဝိုင်းထဲကိုရောက်ကောင်းရောက်လာနိုင်ပေမဲ့တခြားနိုင်ငံရဲ့အရာဆွေးနွေးမှုတွေကတော့ခက်ခဲနေဦးမှာဖြစ်ပါတယ်အကြောင်းကတော့တမတော်နဲ့အဲ့ဒီလက်နက်ကင်အင်အားစုတွေဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့စကလုံးပြောဆိုနေကြတာတူညီပေမဲ့တကယ်အတွင်အနှစ်သာရတဲ့အကြောင်းပြောဆိုရမှာတော့မိုးနဲ့မြေလိုကွာခြားနေလို့ပဲဖြစ်ပါတယ်တမတော်ဘက်က2008ဖွဲ့စည်းပုံလောက်ကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပုံစံလောက်ပြောနေပြီးဝါလိုအဖွဲ့မျိုးကတော့သီးခြားနိုင်ငံနီးနီးကွန်ဖက်ဒရေးရှင်းပုံစံရပ်ခန့်နေလို့ပါပဲပြောရရင်မြန်မာနိုင်ငံကတိုင်းသာလက်နက်ကင်အဖွဲ့တွေထဲမှာအင်အားကြီးတဲ့အဲ့ဒီမြောက်ပိုင်းအဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါဝင်လာအောင်စည်းရုံးဖို့မလွယ်ကူသလိုပါဝင်လာရင်လည်းအလွန်ညှိရခက်မဲ့အနေထားကြုံကြရပါလိမ့်မယ်
။နောက်ထပ်အရေးကြီးတာတစ်ချက်ကတက်မတော်ရဲ့ငင်းချင်ရေးနဲ့ပတ်သက်တဲ့သဘောထားပါ။ညီလာခံဖွင့်ပွဲနေ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းကိုလေ့လာကြည့်ရင်တက်မတော်စစ်ကောင်းဆောင်တွေရဲ့တင်းမာတဲ့သဘောထားကိုမြင်တွေ့ကြရပါလိမ့်မယ်။သူ့မိန့်ခွန်းထဲမှာပြည်ရင်းလက်နက်ကိုင်အဖွဲ့အစည်းတွေပေါ်လာတာပြည်ရင်းပဋိပက္ခတွေဖြစ်ပွားလာတာတက်မတော်နဲ့ဘာမှမဆိုင်ဘူး။တက်မတော်ကဘာအမှားမှမလုပ်ခဲ့ဘူးလို့ဆိုထားပါတယ်။ဒီနေ့ငင်းချင်ရေးလုပ်ငန်းတွေကိုနိုင်ငံတော်အစိုးရနဲ့တက်မတော်ကတက်ကြွစွာဦးဆောင်ဆောင်ရွက်နေခြင်းဟာကျွန်တော်တို့မှာအင်အားချိနဲ့နေလို့မဟုတ်ဘူးဆိုတာတတိချက်စီလိုပါတယ်လို့ဆိုပြီးပြောပါတယ်။မိန့်ခွန်းတနေရာမှာတော့နိုင်ငံရေးသမားတွေတိုင်းရင်းသားတွေအနေနဲ့ငင်းချင်ရေးဆွေးနွေးပွဲနဲ့ဆက်ဆက်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆောင်ရွက်ချင်နေတာကိုသူတို့သိတဲ့အကြောင်းသူတို့အနေနဲ့ကတော့ဖွဲ့စည်းပုံပြင်ချင်ရင်ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်အတိုင်းပြင်ဖို့တနည်းတက်မတော်သဘောတူမှပြင်ဖို့အထူးသဖြင့်နိုင်ငံတော်၏အမျိုးသားနိုင်ငံရေးဥဆောင်မှုအခမ်းကဏ္ဍတွင်တက်မတော်ကပါဝင်ထမ်းဆောင်နိုင်ရေးတို့ကိုအစဉ်တစိုက်ဦးတည်သည်ဆိုတာပါဝင်တဲ့နိုင်ငံတော်အခြေခံမူ48ချက်ခိုင်မာတည်တံ့ဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ပြောရရင်ငြိမ်းချမ်းရေးတည်ဆောက်ရေးနဲ့ပတ်သက်ရင်တက်မတော်ဘက်ကအပေးယူအညှိနှိုင်းဆိုတာတဲ့သူ့ရည်တည်ချက်အပေါ်မှာပဲရက်ခံသွားမယ်ဆိုတဲ့သဘောမြင်တွေ့ရပါတယ
်။နောက်ထပ်အရေးကြီးတစ်ချက်ကတော့ငြိမ်းချမ်းရေးနဲ့ပတ်သက်ရင်လက်ရှိ NLD အစိုးရရဲ့စွမ်းဆောင်ရည်ပါငြိမ်းချမ်းရေးတည်ဆောက်ရေးနဲ့ပတ်သက်ရင် NLD ဘက်ကစွမ်းဆောင်ရည်ဟာအားရစရာမကောင်းပါဘူးဒီအချက်လက်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်2020မှာငြိမ်းချမ်းရေးလုပ်ငန်းစဉ်အပြီးသတ်ဖို့ဆိုတာမျှော်မှန်းချက်ဆိုတာကလွဲပြီးတကယ်ဖြစ်နိုင်ပွဲမရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်သတင်းစာဆရာဦးစီတော်မြင့်ရဲ့ဒီတွင်သုံးသပ်ချက်အစီအစဉ်ပြီးအခုတခါတော့ကမ္ဘာဒေါ်လာထူးခြားစံပြသတင်းတွေကိုအလှည့်ရောက်လာပါပြီ နယူးယောက်ပြတိုက်ကအရှိဆုံးလက်သေးတရုတ်နိုင်ငံယူတီစာပြိုင်ပွဲဆရာတွေကိုကိုငိမ့်ညံ့နဲ့မအီတန်စင်တို့စူးစီးတင်ဆက်ထားပါတယ
်။မင်းခင်ပြောင်စုနယူးယောက်မြို့ကရစ်ပလီရဲ့ယုံကြည်ယုံမြင့်ခြင်းတွေပြလိုက်မှာတော့ကမ္ဘာအရှိဆုံးဂင်းနစ်စံချိန်ချိုးတဲ့လက်သေးရှည်ကြီးကိုပြသလိုက်ပါတယ်။အသက်82နှစ်အရွယ်ဆစ်ဒဟာချီလရဲ့ဘေဘက်လက်ကထွက်တဲ့လက်သေးဟာ66နှစ်ကြာထိန်းသိမ်းခဲ့ရတဲ့လက်သေးဖြစ်ပြီးတော့ပြတဲ့ကိုလှူဒန်းထားတာပါ။လက်ချောင်းတစ်ခုစီကလက်သေးရှည်တွေကိုပေါင်းလိုက်ရင်တော့ပေ30နီးပါးရှိပါတယ်။သူ့ရဲ့အရှိဆုံးလက်သေးတစ်ခုဖြစ်တဲ့လက်မကလက်သေးဟာ6ပေကျော်ရှိပါတယ်။သူလက်သေးမညက်ရတဲ့အကြောင်းကတော့သူ့တငယ်ချင်းနဲ့ရန်ဖြစ်ရင်နဲ့ဆရာကဝင်ရောက်ဖြန့်ဖြေရာကနေပြီးတော့ဆရာရဲ့လက်သေးကျိုးသွားတာကစတာပါ။လက်သေးကျိုးသွားတဲ့ဆရာကလက်သေးရှည်ထားဖို့လုပ်ရတဲ့ဂိူးဆိုင်မှုနဲ့အသေးစိတ်စောင့်ရှောက်မှုတွေကိုသူဘလို့မှနားလည်မင်းမထင်ဘူးလို့ပြောရကနေပြီးတော့1952ခုနှစ်ခရဲကဘယ်ဘက်လက်သေးကိုမညက်ပဲထားခဲ့တာပါ။ဆရာကကိုလွန်သွားပြီလားဆိုတော့ကိုမသိရပါမယ်လေဆရာရဲ့ဆုံးမမှုကိုစိန်ခေါ်မှုအဖြစ်သတ်မှတ်ပြီးတော့ခုချိန်မှာတော့အောင်မြင်ခဲ့ပြီလို့သူကပြောပါတယ်လက်သေးကြီးတွေဟာရှည်လျားပြီးတော့လေးလံတဲ့အတွက်လဲသူ့ရဲ့ဘယ်ဘက်လက်ကိုအသုံးပြုလို့မရပဲနဲ့လက်ချောင်းတွေဟာအမြဲတမ်းစူးစီးနေခဲ့ပါတယ်အဲ့လိုအခက်အခဲတွေရှိခဲ့ပေမဲ့လဲသူဟာမိန်းမယူခဲ့ပြီးတော့ကလေးနှစ်ယောက်နဲ့မိသုံးယောက်ရှိသူဖြစ်တယ်လို့အစိုးရစိုက်ပျိုးရေးမဂ္ဂဇင်းအတွက်လဲဓာတ်ပုံဆရာအဖြစ်22နှစ်ကြာအလုပ်လုပ်ခဲ့ပါတယ်ရှင်
မြို့နိုင်ငံအလဲပိုင်းဟူးနန်ပြည်နယ်မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့မြို့သီးစားပြိုင်ပွဲတော်ကိုကျင်းပခဲ့ပါတယ်။ဒီပွဲမှာအနိုင်ရသွားတဲ့သူက10မိနစ်ကျော်အတွင်းဥပွင့်မတက်ပူဆက်တဲ့ငွေသီးအတောက်90ကိုစားပြခဲ့တာပါ။အနိုင်ရသွားတဲ့တန်ရှုအိုင်ဝေအတွက်ရွှေစင်24ကာရက်ရှိတဲ့3ဂရမ်ရွှေပြားလေးကိုချီးမြှင့်ခဲ့ပါတယ်။ဒီပွဲကိုနင်းရှမ်းခရိုင်အတွင်းမှာရှိတဲ့ကစားကွင်းထဲမှာကျင်းပခဲ့တာပါ။တိုဘတ်စကိုငွေသီးအတောက်90ထည့်ထားတဲ့ပကံပြားကိုရေကန်ထဲယူသွားပြီးအမြန်ဆုံးစားပြရတာပါ။ဆရာဝန်တွေကလည်းအသင့်ဆောင်ဆိုင်နေပြီးတော့ရာသီဥတုကလည်းအရန်ပူနေတဲ့အတွက်ရှင်ပြိုင်သူတွေဟာငြုတ်သီးတွေထည့်ထားတဲ့ရေကန်ထဲမှာထိုင်ပြီးငြုတ်သီးတွေကိုစားရတာပါ။ Tobasco ငြုတ်သီးဟာ Scoville အပူအဆက်အတိုင်းတားရဆိုရင်3000ကနေ5000အဆင့်ရှိပြီးတော့ Jalapeno နဲ့ Habanero ငြုတ်သီးအဆက်တွေရဲ့ဂျားအဆင့်မှာရှိတာပါ။ရေကန်ထဲမှာထည့်ထားတဲ့ငြုတ်သီးတွေကတော့တိတ်မဆက်တဲ့ငြုတ်သီးတွေဖြစ်ပြီးတော့ပြိုင်ပွဲဝင်တဲ့သူတွေရဲ့အရေးပြားကိုအပူမလောင်စေဖို့ဖြစ်ပါတယ
်တောင်အာဖရိကနိုင်ငံကကိတ်တောင်မြို့ဟာမိုးခေါင်ရေရှားတံကိုရင်ဆိုင်နေရတဲ့အတွက်အန္တာတိကတိုက်ကရေခဲတုံးတွေကိုဆွဲယူလာပြီးတော့လိုအပ်တဲ့ရေကြိုကိုမြို့တွေကိုပေးဖို့ကြံစီနေပါတယ်ဒီနေ့အစောပိုင်းဆောင်းဥမိုးတွေမရွာခင်ကမြို့ကလူတွေအားလုံးရေကိုချိုးချံနေရပြီးတော့ရေရာရှင်တွေအတွက်အများပြည်သူသုံးရေပေးဝင်နေရတွေမှာတန်းစီရမလို့ဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းရေရှားမှုကတော့နောက်နှစ်တွေမှာလည်းပြန်လာနိုင်ပါတယ်။ရေခဲတုံးကိုလှောင်ထားပြီးတော့ရေချိုရဖို့လုပ်တာဟာယူတယ်လို့ထင်ရပေမဲ့လည်းဖြစ်နိုင်တယ်လို့အဓိကျညာကိုပေးခဲ့တဲ့တင်မောပြတ်ဆယ်ယူသူ Nick Sloan ကပြောပါတယ်။ရေခဲတုံးကိုနေပူကန်အဝတ်တွေနဲ့အုပ်ပြီးတော့ရေနံတင်တင်မောအပါဝင်တွန်းတင်မောနှစ်စီးကိုတုံးပြီးတော့ပင်လယ်ရေစီးကြောင်းတွေတဲကဆွဲနိုင်ရင်မိုင်းထောင်နေရာဝေးတဲ့ Cape Town မြို့ကိုရောက်လာနိုင်တယ်လို့သူကတွက်ချက်ပါတယ်။အဝေးထင်း drone ရင်တွေ radio line တွေနဲ့တေချာစီစစ်တွက်ချက်ပြီးတော့အလျား1ကီလိုမီတာအနက်မီတာ500အနက်250မီတာရှိတဲ့ရေခဲတုံးကိုရွေးမယ်လို့သူကပြောပါတယ်။ရေခဲတုံးကိုတော့ရင်ငုပ်တင်မောဆောက်တဲ့တင်မောချင်းနေရာတွေမှာထားပြီးတော့ပျော်လာတဲ့ရေချိုကိုစုဆောင်ရယူပြီးတော့ဒီနေ့ကိုဂါလန်တန်း150ဒီနေ့လုံးစာအတွက်ရမယ်လို့သူကတွက်ချက်ထားပါတယ်ရှင်။
ကမ္ဘာဒေါ်လာထူးခြားဆန်းပြသတင်းများအစီအစဉ်ကိုနှားဆင်ခဲ့ရတာပါခင်ဗျာအခုတော့နက်ဖြန်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါဘရရှ်မြန်ခင်ဗျာတရုတ်နယ်စပ်မှာခြေစိုက်ကြတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ UWSC ဝါပြည်သွေးစည်းညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီးအားကောင်းတဲ့အဖွဲ့ဝင်ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဟာအခု27ရာစုပင်လုံရင်းနှီးညီလာခံကာလမှာမြမထေသီးခေါင်းဆောင်တွေနဲ့တီးကြစီတွေ့ဆုံနိုင်ခဲ့ပါတယ်။မြောက်ပိုင်းဖွဲ့နေပြီးတော့ရောက်လာအောင်ညှိနှိုင်းဆောင်ရွက်မှုမှာအင်ဒီဂျင်တရုတ်နိုင်ငံဟာအခမ်းကဏ္ဍတရအနေနဲ့ပါဝင်လာပါတယ်။မြမညီငယ်ကြီးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာပါသလဲ။ညီငယ်ကြီးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တက်ကြွကြွပါဝင်မှုကိုဘလောက်လူလာကြပါသလဲ။အင်ဒီဂျင်တရုတ်နိုင်ငံနဲ့ဒီမြမညီငယ်ကြီးပတ်သက်မှုအခြေအနေကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲရီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်စနစ်လိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒ
ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view ကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရခင်
အင်္ဂါည VOA ရဲ့တရိပ်လီလိုင်းစီစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်စာလိုက်ကလည်းဆက်သွယ်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းကြီးညို့ကိုဦးဆန်မိုးပြောပြပေးပါအောင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထိပ်သီးတွေ့ဆုံဆွေးနွေးမှုပြုလုပ်ဖို့နိုင်ပိုင်းလောက်သာလူတော့တဲ့အချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွေ့ဆုံမှုပေါ်မျှော်လင့်ချက်မှတ်ထားသလိုဥရောပတမကဟာအစဉ်လာရအမေရိကန်ရဲ့အနီးဆက်ဆုံးမဟာမိတ်အဖွဲ့ဖြစ်တယ်ဆိုတာလည်းငြင်းဆန်လိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဥရောပခီးစဉ်တွင်ရုရှားတရုတ်နဲ့ဥရောပနိုင်ငံတွေဟာအမေရိကန်ပြည်ထောင်စုရဲ့ရန်သူတွေဖြစ်တဲ့အကြောင်းသတိခတ်ပြောကြားလိုက်ပါတယ်အထူးသဖြင့်ရေရှည်မဟာမိတ်တွေဖြစ်ကြတဲ့ဥရောပနိုင်ငံတွေဟာအမေရိကန်နဲ့ကုန်သွယ်မှုသဘောတူညီချက်တွေကနေအကျိုးမြတ်ရနေတဲ့အကြောင်းထရန့်ကအလေးပေးပြောဆိုခဲ့ပါတယ်။ NATO မဟာမိတ်အဖွဲ့ဝင်26နိုင်ငံထဲမှာဥရောပနိုင်ငံတွေကအများစုဖြစ်ပြီးတော့သူတို့ထည့်ဝင်ရမယ့်ငွေကြေးပမာဏအတိုင်းပဲပေးကြတာဟာအမေရိကန်စီကအသာစီးအကျိုးမြတ်ရယူနေတာဖြစ်တယ်လို့သမ္မတကပြောပါတယ်။ရုရှားဆိုရင်လည်းအမေရိကန်ရဲ့တရားပေါက်ရန်သူဖြစ်တယ်လို့ဆိုပါတယ်။တရုတ်ဆိုရင်လည်းစီးပွားရေးရအမေရိကန်ရဲ့ရန်သူဖြစ်တယ်လို့ထရန့်ကပြောကြားလိုက်ပါတယ်။ကိုရီးယားစစ်ပွဲဖြစ်ပွားစဉ်ကပါဝင်ခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကြွင်းခန္ဓာကိုယ်အစိတ်ပိုင်းတွေကိုပြန်လည်ပြည့်ရဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကစစ်ဘိုလ်ချုပ်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကိုရီးယားအမေရိကန်တပ်ဖွဲ့နဲ့ကုလသမဂ္ဂတပ်ဖွဲ့ရဲ့ဦးစီးချုပ်လီတက်ဘိုလ်ချုပ်မိုက်ကယ်မီနီဟမ်ဟာမြောက်ကိုရီးယားဘိုလ်ချုပ်ကြီးတယောက်နဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်စစ်မဲ့ဆုံဖြစ်တဲ့ပန်မုံဂျွန်ကြီးရွာမှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့တယ်လို့ကိုရီးယားသတင်းအရင်းအမြစ်တွေထံကသိရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်2018ခုနှစ်ပထမ6လကာလအတွင်းအရက်သား1900နီးပါးတေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်ဒီလိုကူညီနေတဲ့တူညီနေတဲ့ကာလအတွင်းမှာတေဆုံးမှုဟာပြီးခဲ့တဲ့ဆယ်နှစ်တာအတွင်းချင်းနဲ့နှိုင်းဆိုင်အများဆုံးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုဦးဆန်မိုးဝေပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်လွှင့်အင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းနူမီတာ3240 4150ဒုကနေထုတ်လွှင့်ခဲ့တယ်လို့လိုင်းလက်မီတာ190ကပါထုတ်လွှင့်ခဲ့တာပါသတော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ဖို့ရနေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.